Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရ2023ခုနှစ်မတ်လ29ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ဒီမှာသင်္ကီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်တမောင်သားမှာအနည်းခတ်သိကင်းငင်ကြပါစေဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားပါတီတွေကိုစစ်ကောင်စီကဖျက်သိမ်းလိုက်တာဟာကုလသမဂ္ဂကလိုလားတဲ့လားရမဟုတ်ဘူးလို့အတွင်းမှုချုပ်ယုံကပြောလိုက်ပါတယ်ယူကရိန်းနိုင်ငံမျိုးတော်ခီးနဲ့အနီးတစ်ဝိုက်ကိုရုရှားတပ်ဖက်ကဝေဟင်ကနေအပြင်းထန်တိုက်ခိုက်နေပါတယ်ယူကရိန်းတင်ပို့သီးနှံတွေကပို့ရအရရောက်မရောက်ဘယ်လိုနည်းနဲ့သိနိုင်မလဲဆိုတာကိုရူမေးနီးယားနဲ့ပိုလန်နိုင်ငံတို့ကဥရောပကွန်ရှင်နဲ့ဆွေးနွေးနေကြတဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမတ်သိမ်းကြီးထိုင်နေပဲတင်ပြပေးကြမှာပါ
။ကောင်းပါပြီရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပါအဝင်ပါတီပေါင်း40ကိုစစ်ကောင်စီကပယ်ဖျက်လိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုတော့သတင်းနေကြေညာပြီးမှအရင်ဆုံးနှားဆင်ချရဖို့ရှိပါတယ်။
အခုဒီကတော့ကျွန်တော်ကပါတီနိုင်ငံပါတီတစ်ခုပေါ့နော်ပြည်တွင်းမှာကျွန်တော်ရက်တည်ရမယ်ဆိုတော့ရက်တည်ရင်းပါတီရှင်သန်ရေးအတွက်ပဲကျွန်တော်ကလုပ်နေတဲ့အတွက်သူတို့ဘလောက်
ဒီကျွန်တော်တို့ပါတီအထွေထွေအတွင်းရမှုဥကျော်လင်းမှာရှင်းမကြခင်မှာအပြည့်စုံကိုနားဆင်ချရအောင်ပါကုလသမဂ္ဂဘက်ကမြန်မာရေးထိရောက်တဲ့ဆုံးဖြတ်ချက်တွေချမှတ်လာဖို့ပို့ပြီးတော့အထက်ဆောင်ရွက်ဖို့တမတ်ကြီးဥကျော်မိုးထွန်းကတိုက်တွန်းလိုက်တဲ့အကြောင်းတရုတ်မြန်မာနယ်စပ်ချင်းရွှေဟော်နယ်စပ်ကုန်သွယ်ရေးအတွက်နှစ်ဖက်ပြင်ဆင်မှုစတဲ့မြန်မာဆန်ရသတင်းဆောင်မတွေကိုလည်းနားဆင်ချရပါမယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့ကဘာတလောခီးသွန်းတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခဏတွေကိုလည်းနားဆင်ချရပါမယ်ရှင်အခုရန်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြမှာဖြစ်ပါတယ်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားပါတီတွေကိုစစ်ကောင်စီကဖျက်သိမ်းလိုက်တာဟာကုလသမဂ္ဂကလိုလားတယ်လားရမဟုတ်ဘူးလို့အတွင်းမှုချုပ်ယုံပြောရေးစီဝင်ရှိသူစတီဖင်ဒူဂျာရစ်ကအင်္ဂါနေ့ကကုလသမဂ္ဂမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
် in a direction that we would not like to be going into right we want to see a return
ကျွန်တော်တို့မမြင်လို့တဲ့လားရကိုသွားတဲ့နောက်ခြေလန်းတလန်းဖြစ်ပါတယ်ဒီမိုကရေစီကိုပြန်သွားတာကျွန်တော်တို့မြင်ကြပါတယ်ဆက်လက်ဖန်ဆီးထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တခြားသူတွေလွတ်ပေးတာကိုကျွန်တော်တို့မြင်လို့ပါတယ်ဒီအတွက်ကျွန်တော်တို့ဆက်လက်လှုပ်ဆောင်ပါမယ်လို့ပြောသွားခဲ့တာဖြစ်ပါတယ်အခုလို NLD နဲ့ပါတီတွေဖြစ်လိုက်တာဟာစစ်ကောင်စီကလုပ်မယ်ပြောထားတဲ့ရွေးကောက်ပွဲနဲ့လည်းဆက်ဆက်နေပါတယ်နိုင်ငံရေးခေါင်းဆောင်တွေကိုဖန်ဆီးထားပြီးလွတ်လပ်တဲ့မီဒီယာလည်းမရှိမတရားတဲ့ဥပဒေအောက်မှာရွေးကောက်ပွဲဟာမလွတ်လပ်တယ်လို့မျှတာမှလည်းမဟုတ်ဘူးလို့သုံးသပ်သူတွေကပြောကြပါတယ်2021အာဏာသိမ်းပြီးဖိနှိပ်မှုတွေကြားမှာလုပ်မဲ့ရွေးကောက်ပွဲကယုံကြည်နိုင်ပွဲမရှိဘူးလို့ Brussels အခြေစိုက်နိုင်ငံတကာအကြက်တဲလေလာရေးအဖွဲ့ ICG ကအင်္ဂါနေ့မှာထုတ်လိုက်တဲ့အစည်းအဝေးခန်းစာမှာပြောထားပါတယ်။အထူးသဖြင့်2020ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တာကိုစစ်တပ်ကမထီမဲ့မြင်ပြုလက်ပြားဖို့ကြိုးစားချက်တရအဖြစ်ပြည်သူအများစုကမြင်နေချိန်မှာယုံကြည်စရာမရှိပါဘူးလို့ ICG ကဆိုပါတယ်။
ယူကရိန်းနိုင်ငံမျိုးတော်ခီးနဲ့အနီးတစ်ဝိုက်ကိုရုရှားတပ်ဖက်ကဝေဟင်ကနေတိုက်ခိုက်မှုတွေအပြင်းအထန်လှုပ်ဆောင်နေပါတယ်။အဲ့ဒီမှာအီရန်နိုင်ငံသုံးမောင်းတူမဲ့လေယာဉ်တွေအသုံးပြုခဲ့တယ်လို့ယူကရိန်းဘက်ကပြောပြီးဒရုန်းယာဉ်တွေအလုံးကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးတပ်တွေကပစ်ချနိုင်ခဲ့တယ်လို့လည်းပြောပါတယ်။လက်တလောသတင်းတွေအရထိခိုက်မှုမရှိဘူးလို့လည်းပြောပါတယ်။ဒါပေမဲ့ယူကရိန်းအရှေ့ပိုင်းဒွန်းညက်စတေတာမှာရုရှားဘက်ကဒရုန်းယာဉ်တွေအမြောက်လက်နက်ကြီးတွေသုံးပြီးတိုက်ခိုက်လို့အရက်သား3ယောက်သေဆုံးပြီး43ဦးဒဏ်ရာရတယ်လို့ယူကရိန်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်စစ်တပ်ရဲ့သတင်းထုတ်ပြန်ချက်တစ်ခုမှာတော့ဒွန်းညက်အရှေ့ပိုင်းဒေသဘတ်ခ်မုတ်အနီးတစ်ဝိုက်မှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေပါတယ်တိုက်ခိုက်မှုအများစုဟာအရှေ့ပိုင်းဒေသမှာအများဆုံးဖြစ်ပြီးကျေးရွာပေါင်း12ခုကိုရုရှားကပစ်မှတ်ထားတိုက်ခိုက်နေတာပါတောင်ပိုင်းခါဆန်မြို့ကိုလည်းပစ်မှတ်ထားတိုက်ခိုက်ပါတယ်ဒီပိုင်းထဲမှာပဲယူကရိန်းသမ္မတဇယ်လန်စကီဟာစစ်ဘေးဒဏ်ခံရတဲ့မြို့နှမြို့ကိုတွားရောက်လဲပတ်ပါတယ်မြို့နှမြို့လုံးမှာရှိတဲ့ဒေသခံတွေတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြို့တော်တွေကိုပြန်လည်တိစောက်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။ယူကရိန်းတင်ပို့သီးနှံတွေကပို့ရရရောက်မရောက်ဘလို့နီးလန်းနဲ့သိနိုင်မလဲဆိုတာကိုရူမေးနီးယားနဲ့ပိုလန်နိုင်ငံတို့ကဥရောပကော်မရှင်နဲ့ဆွေးနွေးနေကြတယ်လို့ပိုလန်နဲ့ရူမေးနီးယားဝန်ကြီးချုပ်တွေကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းရဲ့သီးနှံတင်ပို့မှုကိုရုရှားကပင်လယ်နဲ့စိတ်ကမ်းတွေမှာ space ဆိုထားခဲ့တဲ့အတွက်ယူကရိန်းသီးနှံတင်ပို့သူတွေဟာပိုလန်နဲ့ရူမေးနီးယားကိုဖြတ်ပြီး တီးနှံတင်ပို့နေရတာဖြစ်ပါတယ်။ယူကရိန်းတီးနှံကဥရောပသမဂ္ဂတိုင်းပြည်တွေကထုံနဲ့တီးနှံဈေးထက်တက်သွားတာကြောင့်အဲ့ဒီတီးနှံတွေဟာပို့မယ်ဆိုတဲ့အရက်ကိုမရောက်ဖက်ဗဟုဥရောပတိုင်းပြည်တွေမှာရောင်းချကြတာကြောင့်ဒေသခံတိုင်းပြည်တွေမှာတီးနှံဈေးချပြီးလက်သမားတွေနစ်နာနေကြတာပါ။ဒါကြောင့်ဒီပြဿနာအဖြေကိုဥရောပကော်မရှင်နဲ့အဖြေရှာနေပါတယ်လို့ရူမေးနီးယားနဲ့ပိုလန်ဝန်ကြီးချုပ်တွေဖြစ်ကြတဲ့နီကိုလိုက်ကူခာနဲ့မဒက်ရှ်မိုဗီယက်စကီတို့ကဘူခါရက်စ်မှာကျင်းပနေတဲ့စီးပွားရေးလုပ်ငန်းဆိုင်ရာညီလာခံမှာပြောကြားခဲ့တာဖြစ်ပါတယ်။ပိုလန်၊ရိုမေးနီးယား၊ဟန်ဂေရီ၊ဘူလ်ဂေးရီးယားနဲ့ဆလိုဗက်ကီးယားတို့ကလက်သမားတွေဟာသူတို့တွေရဲ့ဈေးကွက်ထက်ကိုယူကရိန်းသီးနှံတွေဝင်လာတာကြောင့်အလုံးအမေရိကန်ဒေါ်လာ451.15တန်းရှုံ့ဆုံးခဲ့ကြတယ်လို့ဥရောပကော်မရှင်ကခန့်မှန်းထားတဲ့အကြောင်းရိုမေးနီးယားစိုက်ပျိုးရေးဝန်ကြီးပက်ထရစ်ဒေယော့ကဒီလအစောပိုင်းကပြောကြားခဲ့ပါတယ်။ပိုလန်ဘူဂေးရီးယား၊ရိုမေးနီးယားလယ်သမားတွေကိုနစ်နာချိန်ယူရင်56.3တန်းပေးဖို့ဥရောပကော်မရှင်ကရည်ရွယ်ထားကြောင်းမတ်လ30ရက်မှာနောက်ဆုံးဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ကြောင်းပက်ထရစ်ဒေယားကပြောပါတယ်ခင်ဗျာ
။လက်တလောယူကရိန်းမှာဖြစ်နေတဲ့တိုက်ပွဲတွေပြင်းထန်လာမှုကြောင့်အဲ့ဒီကဥရောပရဲ့အကြီးဆုံးနျူကလ িয়ার ဓာတ်အပိစက်ရုံကိုကပ်ဘေးကနေကာကွယ်ဖို့အရေးတကြီးလိုအပ်နေပြီးဒီလိုကာကွယ်နိုင်ဖို့စီစဉ်ထားတွေကနှိစက်နေပြီလို့နိုင်ငံတကာအမှုမျိုးစွန့်ရင်အေဂျင်စီ IAEA ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။သဘောတူညီချက်တွေရဖို့ဖြစ်နိုင်ခြေတွေနှိစက်နေပြီးနိုင်ငံရေးဂရိကဝင်နဲ့နိုင်ငံရေးဆုံးဖြတ်ချက်တွေတော့လိုအပ်တယ်လို့ IAEA ရဲ့ညွှန်ကြားရေးမှူးချုပ်ရာဖဲမာရီယာနိုဂရော့စီကပြောပါတယ်။ယူကရိန်းရှေ့တန်းစစ်မျက်နှာပြင်မှာရှိနေတဲ့ပိုရီစီယာနျူကလ িয়ার ဓာတ်အပိစက်ရုံကိုဂရော့စီတွားရောက်မလဲပတ်မီတရက်အလိုမှာ AP သတင်းဌာနနဲ့အင်တာဗျူးမှာလဲစက်ရုံကိုအကာအကွယ်ပေးဖို့ဆွေးနွေးမှုတွေအရှိန်မြင့်တင်ဖို့ဟာသူ့ရဲ့တာဝန်ပါလို့ပြောခဲ့တာပါ။သူဟာတနင်္လာနေ့ကယူကရိန်းသမ္မတဗလိုဒီမာနဲ့လဲတွေ့ဆုံခဲ့ပြီးလက်မဲ့ရက်တွေထဲမှာရုရှားနိုင်ငံကိုလဲတွားရောက်ဖို့အလားအလာရှိတယ်လို့ပြောပါတယ်။ဓာတ်အပိစက်ရုံနားမှာတိုက်ပွဲတွေဟာတနေ့တခြားတိုးလာနေသလိုလက်နက်ကြီးတန်တွေမပြတ်ချမ်းနေရတဲ့အစီရင်ခံစာတွေနေ့တိုင်းတက်လာတယ်လို့လဲဂရော့စီကပြောပါတယ်။နွေဦးရာသီရောက်လာတာနဲ့အမျှရုရှားတပ်တွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပုံမှုပြင်းထန်လာဖို့ရှိတယ်လို့လည်းစစ်ရေးလှစ်လာသူတွေကခန့်မှန်းထားပါတယ်ရှင
်။ View American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ5.24 kHz 12.13 MHz 5.40 kHz 9.13 MHz ไฮโดรมีเตอร์58กิโลเฮิรตซ์5805เนี่ยไลแลมีเตอร์190กิโลเฮิรตซ์1505โหก็เนี่ยทุ่งเล่นไปได้เลยရှင
်ปอดูเนมนักขึ้นตะเร็งတွေကို VOA ก็เสร็จเลยชี้ญาณနေပါတယ်อเมริกาเนี่ยแอฟริกาเมฆแฟဆက်ဆံရေးခေတ်တက်တရက်ကိုထူတော်မှုอเมริกาဒုတိယတမ္ပရာကမ်လာဟဲရစ်ကအင်္ဂါနေ့ကဂတိကဝတ်ပြုပြောကြားလိုက်ပါတယ်အမျိုးသမီးများလုတ်ပိုင်권ရှိရေးdigital စီးပွားရေးနဲ့ democracy ရေးတွေကိုအမေရိကန်ကထောက်ခံမှဖြစ်ကြောင်းဒုတိယသမ္မတ Harris ကဂါနာလူငယ်8000ကျော်ကိုပြောကြားလိုက်တာပါ။အာဖရိကပေါ်အမေရိကန်ရဲ့စိတ်ဝင်စားမှုနဲ့အကျိုးစီးပွားကတရုတ်ရဲ့ရှင်ပြန်ရေးထက်အများကြီးပိုပါကြောင်းတနင်္လာနေ့ကဂါနာသမ္မတ Akufo Addo နဲ့အတူပြောကြားရမှာဒုတိယသမ္မတကပြောကြားခဲ့ပါတယ်။ဂါနာတန်ဇေးနီးယားနဲ့ဇမ်ဘီယာသုံးနိုင်ငံခီးစဉ်ဟာအနာဂတ်ကိုရှေ့ရှုတဲ့ခီးစဉ်ဖြစ်ပြီးအနောက်အာဖရိကဒေသတွေအမေရိကန်ကဒေါ်လာ36တန်းကူညီမယ်လို့ဒုတိယသမ္မတကတနင်္လာနေ့ကပြောပါတယ်။ဒီကူညီအများစုကိုဆဟဲဒေတာဥရောပကာကွယ်ပဋိပက္ခကာကွယ်ရေးအတွက်အသုံးပြုမှာပါ။တနင်္လာနေ့မှာပဲဂါနာသမ္မတနန္ဒာအကူဖို့အဒိုနဲ့တွေ့တဲ့အချိန်မှာလူခွင့်ရေးကိစ္စကို Miss Harris ကဆွေးနွေးခဲ့တယ်လို့ပြောပါတယ်။သူသွားနေတဲ့အာဖရိကသုံးနိုင်ငံမှာလိင်တမှုကွဲနေထိုင်တာကိုရာဇဝတ်မှုဖြစ်သတ်မှတ်ထားကြတာပါ။Miss Kamala Harris အပင်လေအနီးကဂါနာနိုင်ငံရဲ့မူရာကျဲလွတ်လပ်ရေးအထိတ်မှမဟုတ်ဘူးကိုလည်းတွားရောက်ခဲ့တဲ့ပထမဦးဆုံးအမေရိကန်ဒုတိယလူမဲသမ္မတလည်းဖြစ်ပါတယ်။ရှေးခါတုန်းကမတတ်မရှင်းလေကြီးတွေပေါ်မှာကျွန်းတွေကိုအပြည့်အသိတင်ပြီးအမေရိကကိုပို့ခဲ့တဲ့ Cape Coast Castle နေရာကိုလည်း Miss Harris ကအင်္ဂါနေ့မှာတွားရောက်ခဲ့ပါသေးတယ်။
တောင်အာဖရိကဟာဩဂုတ်လမှာအရှေ့ဖြစ်လက်ခံချင်းပဖို့စီစဉ်ထားတဲ့ထိပ်သီးအစည်းအဝေးပွဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကိုဖိတ်ကြားထားတာကိုပြန်လည်သုံးသပ်နေပါတယ်။နိုင်ငံတကာယာဇဝတ်တရားရုံး ICC ကသမ္မတပူတင်ကိုဖန်ဝရံထုတ်ထားလို့ ICC မှာလက်မှတ်ရေးထိုးထားတဲ့တောင်အာဖရိကအနေနဲ့အဲ့ဒီဖန်ဝရံအတိုင်းဆောင်ရွက်ရမယ်တာဝန်ရှိနေတာပါ။တစ်ဖက်မှာလည်းလက်ရှိတောင်အာဖရိကအစိုးရဟာရုရှားနဲ့ရင်းနှီးတဲ့မဟာမိတ်ဆက်ဆံရေးရှိနေပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုဝေဖန်တာတွေလုပ် ဖို့လည်းရှောင်ရှားခဲ့ပါတယ်။တောင်အာဖရိကရဲ့နိုင်ငံတကာဆက်ဆံရေးဝန်ကြီးနာလီဒီဖန်ဒေါကတော့အစိုးရဟာဒီကိစ္စနဲ့ပတ်သက်တဲ့ဥပဒေကြီးရအမြင်တွေကိုပြန်လည်ဆန့်စစ်မှုတွေလုပ်နေတယ်လို့ပြည်တွင်းရေဒီယိုအသံလွှင့်ဌာနရဲ့အင်တာဗျူးမှာပြောခဲ့ပါတယ်။ဒါဟာခက်ခဲတဲ့အခြေအနေတည်းဖြစ်ပေမဲ့အစိုးရအဖွဲ့အစည်းနဲ့ဒါကိုဆွေးနွေးဖို့လိုအပ်ပြီးအစိုးရအဖွဲ့ရဲ့သဘောထားအတိုင်းသာဖြစ်တယ်လို့လည်းသူကပြောပါတယ်။ဘရစ်လို့ခေါ်တဲ့ထွန်းသက်စာစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်တဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးမှာပူတင်ကိုဖိတ်ကြားချက်ကိုရုတ်သိမ်းမှာကိုတော့ရှုတ်ချထားပါတယ်ရှင
်။အစိုးရစစ်တပ်အရန်တပ်သားတွေကတပိတ်မောက်ကြမှာကြောင့်ဣသရေလနိုင်ငံရဲ့တရားရေးကဏ္ဍပြည်တွင်ပြောင်းလဲအစီအစဉ်ကိုဆိုင်းငံ့ထားလိုက်တာဖြစ်တယ်လို့ဣသရေလဝန်ကြီးချုပ်ကပြောကြပါတယ်။အ ਨੇ စုစစ်သားတွေကတပိတ်မောက်ချဖို့စော်လိုက်ကြပါတယ်။စစ်တပ်မရှိဘဲဣသရေလနိုင်ငံတော့မရှိနိုင်ကြအောင်တာဝန်ထမ်းဆောင်မှုညှင်းပယ်တဲ့အခါမှာစစ်တပ်လည်းမရှိနိုင်တော့ကြောင်းဝန်ကြီးချုပ်ဘန်ဂျမင်နာသညာဟုကပြောကြခဲ့ပါတယ်။ဝန်ကြီးချုပ်ကအ ਨੇ စုလို့ပြောတဲ့တပိတ်မောက်ရေးလှုပ်ရှားနေကြသူတွေကသူတို့အဖွဲ့ကိုလက်နက်ကင်ကြီးကိုတော်များအဖွဲ့လို့ခေါ်ကြပါတယ်။ဒီဖက်ကိုထူထောင်သူဦးဖြစ်တဲ့ Ron Shark က VOA ကိုအခုလိုပြောကြပါတယ
် We feel the army is being torn apart the army of the people
တကွက်တော်မှာကိုကျွန်တော်တို့လည်းစိုးရိမ်ပါတယ်ဒါပေမဲ့ပြည်သူတွေရဲ့တပ်ဟာဒီမိုကရေစီမှာပဲရှိနိုင်တာပါဒီမိုကရေစီမရှိနိုင်တော့ရင်မဖြစ်နိုင်တော့ပဲပြည်သူတွေကလာပြီးသူတို့ကိုသူတို့အနစ်နာခံပေးဆက်ကြပါလိမ့်မယ်အရန်တပ်ဟာအစ္စရေးကိုကာကွယ်ဖို့ပထမဦးဆုံးအမြဲလာခဲ့တဲ့တပ်ပါလို့ပြောသွားခဲ့တာပါ။ Israel စစ်တပ်ကအရန်တပ်ဟာစစ်တပ်ရဲ့၃ဘုံ၂ဘုံကနေ၄ဘုံ၃ဘုံလောက်ထိအင်အားရှိပါတယ်။အမြဲတမ်းတပ်မှာတာဝန်ထမ်းဆောင်ပြီးတဲ့ရဲဘော်ဟောင်းတွေကအရန်တပ်မှာဆက်လက်ပါဝင်ပြီးမိမိသဘောကြောင့်စစ်တောင်ဝင်ကိုထမ်းဆောင်နေကြတာပါ
။ခီးသွားဧည့်သည်တွေရဲ့ plastic ဆွန့်ပစ်မှုကြောင့်ကမ္ဘာအကြီးဆုံးဒီရတော့ရှိတဲ့နေရာမှာဂေဟာစနစ်တွေစိုးစိုးဝါးဝါးပျက်စီးနေတယ်လို့ဆိုပြီး plastic အသုံးပြုမှုတားမြစ်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကသဘာဝထိန်းသိမ်းရေးသမားတွေကအင်ကာနေမှာတောင်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ကန်ယူရန်တခြားမှာရှိတဲ့စန်တဘန်တစ်တောဟာဆိုရင်ကမ္ဘာအရှာပါဆုံးသရဝါတချို့ဖြစ်တဲ့ဘင်္ဂလားချနဲ့အီယာဝတီလပိုင်တို့ကျင်လည်ချက်စားတဲ့နေရာဖြစ်တယ်လို့ကမ္ဘာယဉ်ကျေးမှုအမွေအနှစ်စီးရင်ဝင်နေရာလည်းဖြစ်ပါတယ်အစိုးရရဲ့ထုတ်ပြန်ချက်တွေအရဒီနေရာကိုနှစ်စဉ်ကမ္ဘာလက်ခီးသွားနှစ်သိန်းလောက်လာရောက်ကြတာပါအဲ့ဒီခီးသွွားလုပ်ငန်းကြောင့်သဘာဝပတ်ဝန်းကျင်နဲ့ဇီဝမျိုးကွဲတွေကိုစိုးစိုးဝါးဝါပျက်စီးစေနေလို့တစ်တော့ area stream မှ2500ကိုတစ်ခါသုံး plastic တပ်မြင့်နေမြေဖြစ်တနင်္လာနေ့နှောင်းပိုင်းကကျင်ညာလိုက်တာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်တဲ့နေ့ကိုဥတင်မောင်တန်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေသတင်းပေးပို့ချက်တွေကိုနားဆင်ချင်ရပါမယ်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်အရမှတ်ပုံတင်နိုင်ဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ရောက်လာပြီးတဲ့နောက်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီပေါင်း40ကိုစစ်ကောင်စီရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီအဖြစ်ကပြစ်ဖြက်လိုက်ပါတယ်မှတ်ပုံပြန်တင်ခဲ့တဲ့နိုင်ငံရေးပါတီတွေကြားမှာလည်းပါတီရှင်တန်ရက်တီရဲ့အတွက်စိုးရိမ်မှုတွေရှိနေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထတာကိုနန်းလောင်ကပြောပြပေးပါအောင်ရှင်
။နိုင်ငံရေးပါတီတွေပြန်ပြီးတော့မှတ်ပုံတင်ဖို့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနောက်ဆုံးသတ်မှတ်ပေးထားတဲ့မတ်လ28ရက်ကျော်လွန်လာပေမဲ့အထက်ကနိုင်ငံရေးပါတီကြီးတွေဖြစ်ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီအတော်များများပြန်လည်မှတ်ပုံတင်နိုင်တာမရှိခဲ့ပါဘူး။ပါတီရှင်တန်ရက်တီရဲ့အတွက်ရောစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဝင်ပြိုင်မှုရည်ရွယ်ထားတဲ့ပါတီတွေကတော့ပါတီမှတ်ပုံတင်ဥပဒေသစ်ကိုလိုက်နာပြီးမှတ်ပုံတင်ကြသူတွေလည်းရှိပါတယ်။တချို့ပါတီတွေဟာအရင်ကပြည်ထောင်စုသဝန်လုံးကိုမှတ်ပုံတင်ထားတဲ့ပါတီဖြစ်ပေမဲ့တင်းကျပ်တဲ့စီးမျဉ်းသစ်တွေကြောင့်အခုအခါမှာတော့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်တစ်ခုအတွင်းမှာသာစီယုံဆောင်ရမယ်ပါတီတွေအနေနဲ့ပြောင်းလဲမှတ်ပုံတင်လာသလိုတချို့ကတော့ပါတီချင်းစုဖွဲ့ပြီးတော့ပြည်ထောင်စုသဝန်လုံးကိုစီယုံမဲ့ပါတီအဖြစ်ဆက်လက်ရည်တည်ဖို့ကြိုးစားခဲ့ကြပါတယ်ဒီလိုပါတီတွေပေါင်းပြီးတော့ညမောင်းပါတီတခုအနေနဲ့ပြန်လည်မှတ်ပုံတင်တဲ့ပါတီတွေထဲမှာ88ခေါင်းဆောင်ကိုကိုကြီးတည်ထောင်ထားတဲ့ပြည်သူပါတီလည်းပါပါတယ်ပြည်သူပါတီဟာအမျိုးသားညီညွတ်တော်ဒီမိုကရက်တစ်ပါတီ NUDP နဲ့ပူးပေါင်းပြီးစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုတနိုင်ကလုံးအတိုင်းအတာနဲ့ဝင်ပြိုင်မှုပြင်ဆင်နေတာပါမှတ်ပုံတင်တဲ့ပါတီတခုအနေနဲ့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအပေါ်ဘလောက်ယုံကြည်မှုရှိသလဲဆိုတာနဲ့ပတ်သက်လို့ပြည်သူပါတီရဲ့အထွေထွေတွင်ရင်မှုဦးကျော်လင်းကတော့အခုလိုပြန်လည်ပြောဆိုလာပါတယ်
ရွေးကောက်ပွဲကိုဘယ်လောက်ထိယုံကြည်လဲဆိုရွေးကောက်ပွဲတော့ဘယ်လိုကျင်းပမှာမသိရတဲ့ကျွန်တော်တို့ဒီဟိုတရားပြောဆိုဟိုဆော်ရီကိုကျွန်တော်တို့သတ်မှတ်ပါတယ်။မ အခုဒီကတော့ကျွန်တော်ကပါတီနိုင်ငံပိုင်တစ်ခုပေါ့နော်ပြည်တွင်းမှာကျွန်တော်ရက်တည်ရမယ်ဆိုတော့ရက်တည်ရင်းနဲ့ပါတီရှင်သန်ရေးအတွက်ပဲကျွန်တော်လုပ်နေရအတွက်သူတို့ဘလောက်ဒီကျွန်တော်နိုင်ငံပါတီတွေပေါ့သူတို့ဘလို့ထောတာထားလဲဆိုတော့သူတို့ကိုယ်တိုင်ပြတ်တာချင်းကအားနေနေပါတယ်ဒါကြောင့်ကျွန်တော်ဒီအရနဲ့ပတ်သက်ပြီးတော့ဟိုတက်ပြီးတော့မပြောဆိုနေပါဘူးအဲသူတို့ရောယုံကြည်မှုဆိုတာဥစ္စာသူတို့ရဲ့လုပ်ရပုံမူဒီမှာကျွန်တော်တတ်မှတ်လို့ရပါဘူး
ပြည်ထောင်စုသဘောလုံးမှာစီရင်ရမယ့်ပါတီတွေဟာကော်မရှင်ကနိုင်ငံရေးပါတီအဖြစ်အသိမှပြုပြီးတဲ့နောက်ရပ်ပေါင်း90အတွင်းပါတီဝင်လူသသိန်းစီရင်ရမှာဖြစ်ပြီးတိုင်းဒေသကြီးသို့မဟုတ်ပြည်내တစ်ခုအတွင်းမှာလာစီရင်ဆောင်ရွက်တဲ့ပါတီတွေကတော့ရပ်ပေါင်း90အတွင်းပါတီဝင်ဦးရေအနည်းဆုံး1000စုစည်းရမှာပါဒီကန့်သက်ချက်တွေကြောင့်နိုင်ငံရေးပါတီတဝက်နှိပါလောက်မှတ်ပုံတင်နိုင်တာမရှိခဲ့ပါဘူးဒီထဲမှာတအောင်းပလောင်အမျိုးသားပါတီလည်းပါပါတယ်တအောင်းပလောင်အမျိုးသားပါတီအတွင်းရဲ့မှုဦးကျော်အောင်ကတော့လက်ရှိစစ်ကောင်စီကဖော်ဆောင်နေတဲ့ပါတီနိုင်ငံရေးဟာလူနည်းစုတိုင်းရင်းသားတွေရဲ့အခန်းကဏ္ဍအားနည်းသွားမယ်လို့သူကပြောပါတယ
်။အဲ့ဒါပါတီစုံမလေးကြီးချစ်ဖို့တဲ့ပါတီတွေကခုနပြောလို့ပါဝင်နိုင်တော့ပြီးကောင်းတာပေါ့။ဒီမှာအားလုံးပါဝင်နေတဲ့ဒီဟာပေါ့ဗျာ။လမ်းကြောင်းတစ်ခုဖြစ်တာပေါ့ဗျာ။အခုလိုမျိုးဖြစ်တဲ့အခါကျတော့ခုနပြောလို့ဒေတာကိုစားပြတဲ့လူမျိုးစုတွေကိုစားပြတဲ့ပါတီတွေကအချို့ချို့ကတော့ရက်ပြီးနိုင်တယ်အချို့ချို့ကမရက်ပြီးနိုင်တဲ့လူသားဖြစ်တဲ့အခါကျတော့ဒီ data ဘင်းရဲ့ဒီတူအတန်လေးဒီတူရဲ့အတန်လေးကိုကျွန်တော်ကလိုက်တာဆောင်ရွက်နိုင်ဖို့တော့ဒါချက်ချဲသွားပြီပေါ့ဗျာချက်ချဲသွားတယ်ဆိုတော့အဲ့ဒီချက်ချဲတဲ့နှုတ်ပေါ်မှာဖြစ်ပေါ်လာတဲ့ဒီနိုင်ငံကြီးအခြေအနေမှာဒီ delivery ရှိနေတဲ့ပုံမှာသတ်တတ်တယ်လို့အခုရဲ့ data ဘင်းရဲ့လိုအပ်ချက်လေးဒီဒီရဲ့အတန်လေးကိုမပေးနိုင်တော့တာတော့ပြချသွားပြီပေါ့နော်ဒီဒီဘင်းရဲ့တော့
တိုင်းရင်းသားပါတီကြီးတက်ကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတော့စစ်ကောင်စီကပြတ်ထန်တဲ့ဥပဒေသစ်အရပြန်လည်မှတ်ပုံတင်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်။မှတ်ပုံမတင်တဲ့ပါတီအနေနဲ့မြန်မာနိုင်ငံရေးမှာဘလို့ဆက်လက်ရပ်တည်မလဲဆိုတာနဲ့ပတ်သက်လို့ပါတီအထွတ်အထိပ်အတွင်းရင်းမှုစိုက်ကြော်ညွန့်ကတော့ပါတီအနေနဲ့စဉ်းစားလှုပ်ဆောင်နေစေမို့အသေးစိတ်ဖြေဆိုနိုင်တာမရှိသေးဘူးလို့ပြောပါတယ်။2020ရွေးကောက်ပွဲမှာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တို့အပါအဝင်ပါတီ40ကျော်ကိုမှတ်ပုံတင်ပယ်ဖျက်လိုက်တယ်လို့ရွေးကောက်ပွဲကော်မရှင်ကမတ်လ28ရက်ညပိုင်းကကြေညာလိုက်ပါတယ်။လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရဆိုရင်ရက်ပေါင်း60အတွင်းမှာပြန်လာလျှောက်တဲ့ပါတီ52ပါတီရှိပြီးတော့ဒီထဲကပြည်ထောင်စုသုံးဝန်းလုံးမှာစီယုံရမယ့်ပါတီက12ပါတီရှိပြီးတိုင်းဒေသကြီးသို့မဟုတ်ပြည်내တစ်ခုအတွင်းမှာသာစီယုံဆောင်ရွက်မဲ့ပါတီက40ပါတီအထိရှိတယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေတည်းရဲ့တင်းကျပ်တဲ့စည်းမျဉ်းတွေနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်တီဆဲ62ပါတီအနေနဲ့ပါတီ40ကျော်ပဲမှတ်ပုံပြန်တင်နိုင်ခဲ့ပါတယ်။ဒီထဲမှာပါတီအထက်က10ပါတီပါဝင်လာတယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါရှင်မချိုက်ခင်မှာတော့တရုတ်နယ်ဆက်ခုံတော်ရဲ့အလားအလာဆိုင်ရာသတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ရဖို့ရှိပါတယ်အခုကတော့ Connected ကတူမှာမြမရေးဆွေးနွေးပွဲသတင်းပေးပို့ချက်ကိုနားဆင်ရပါမယ်ကုလသမဂ္ဂဆင်မြင့်မှာမြမဒီမိုကရေစီဘက်တော်သားတွေအထိုက်အယောက်နေရာယူထားနိုင်ပေမဲ့ထိရောက်တဲ့ဆုံးဖြတ်ချက်တွေရဖို့ဒီထက်ပိုစွန့်ဆောင်ဖို့လိုနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်ခနဲတက်ကတူရဲ့အရှိတောင်အရှရေးရအစီအစဉ်ကကျင်းပတဲ့မြမပြည်ကဆီယန္နာရှင်စနစ်ဆန့်ကျင်ရေးလှုပ်ရှားမှုအခြေအနေသုံးသပ်ဆွေးနွေးပွဲမှာအခုလိုပြောတာပါဒီဆွေးနွေးပွဲသတင်းကိုတိုင်းတက်ရောက်သတင်းရယူခဲ့တဲ့ကိုငင်းချန်းအေးကပြောပြပေးပါအောင်ရှင်
အမေရိကန်ရဲ့ Ivy League ထိပ်တန်းဆင့်မြင့်တက္ကသိုလ်တစ်ခုဖြစ်တဲ့နယူးယောက်ပြည်နယ်ထဲကကွန်လန်တက္ကသိုလ်မှာကျင်းပတဲ့မလ29ရက်နေ့ကဆွေးနွေးပွဲမှာမြမအရေးပေါ်ကဘာကအယုံဆက်အရေးယူဆောင်ရွက်နေတဲ့အခြေအနေအိမ်နီးချင်းတဲ့ဒေသတွင်းနိုင်ငံတွေရဲ့ရက်တီချက်တွေကိုအကြေတဝင့်ဆွေးနွေးခဲ့ကြတာပါကုလမှာမြမနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်နေရာဆက်ရှိနေလို့အဓိကအစည်းအဝေးတွေနိုင်ငံချင်းသီးသန့်ဆွေးနွေးပွဲတွေမှာမြမအရေးပြောဆိုဆွေးနွေးရတဲ့လမ်းကြောင်းရှိနေပြီးဒါဟာမြေပြင်မှာဖြစ်ပျက်နေတာတွေကိုနိုင်ငံတကာသိရှိစေလို့အကျိုးရှိရလို့ပွဲမှာဆွေးနွေးကြပါတယ်။ကုလသမဂ္ဂမှာစစ်တပ်ကိုယ်စားလှယ်ကိုလုံးဝလက်မခံနိုင်တာကိုသိနေလို့စေအုပ်စုဘက်ကလွတ်တဲ့သူကိုအသိမှတ်မပြုတာကိုအားလုံးကသဘောတူပေမဲ့ပြိုင်ထဲမှာပဲတချို့နိုင်ငံတွေကသွေးရိုးစက်တဲ့အနေနဲ့လက်ရှိကိုယ်စားလှယ်နေရာကိုလှစ်ဟထားဖို့စ조사တာမျိုးတွေရှိတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကြီးဦးကျော်မိုးထွန်းကရှင်းပြပါတယ
်။ဒီကုလသမဂ္ဂနယူးယောက်မှာရှိတဲ့ဒီတန်တမန်နေနယူးယောက်မှာရှိတဲ့ကျွန်တော်တို့ပေါ့နော်ဒီမိုကရေစီလှုပ်ရှားမှုကိုအပြည့်ထောက်ခံနေတယ်ပေါ့နော် US ပါအပါအဝင်ပါနိုင်ငံတွေရဲ့ပြည့်ပြည့်တော်တော်ရည်ရည်ပေးထားတဲ့အတွေ့အကြုံတွေပေါ့နော်အခုလိုမျိုးလက်ရှိရှိနေတဲ့ ပုံစံအတိုင်းပဲကျွန်တော်တို့ဆက်သွားနေရတဲ့ဥစ္စာမျိုးတော့ရှိပါတယ်။ဒါပေမဲ့ဒါကျွန်တော်တို့လိုချင်တဲ့ဥစ္စာတော့မဟုတ်သေးဘူးနော်။ဒါကျွန်တော်တို့လိုချင်တဲ့ဥစ္စာမှအရှိအမမေ့စပဲပြောသွားတယ်နော်။ကျွန်တော်တို့ပြည်သူတွေကအတိမတ်ပြုထားတဲ့ပြည်သူတွေကလက်ခံထားတဲ့ DNUG အစိုးရရဲ့ကိုယ်စားလှယ်အနေနဲ့တက်ရောက်ပြောဆိုခြင်းပုံစံမျိုးတွေကိုပဲလိုချင်တဲ့အတွက်အဲ့အဆင့်ရောက်အောင်လို့ကျွန်တော်တို့ဆက်ကြိုးစားပါဖို့တော့လိုပါတယ်
မြန်မာစစ်တပ်ကိုအစိုးရလိုကိုလုံးဝမသတ်မှတ်ထားလို့သူ့အတွက်တော့မြို့သားညီညွတ်ရေးအစိုးရ NUG ပြည်သူ့အစိုးရပဲရှိတယ်လို့လည်းတမတ်ကြီးကပြောပါတယ်။မြမရေးပေါ်နိုင်ငံတကာဖိအားနဲ့ပတ်သက်လို့တော့ဆွေးနွေးတဲ့သူတူဖြစ်တဲ့ American ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ရဲ့အကြီးတန်းအကြံပေးလည်းဖြစ်မြန်မာနိုင်ငံမှာအရေးစစ်အစိုးရခေတ်တမတ်ကြီးတာဝန်ထမ်းဆောင်မှုတဲ့ Miss Priscilla Club ကမြမရေးဟာယူကရိန်းနဲ့မတူနိုင်လို့အထူးသဖြင့်နောက်အုပ်စုနိုင်ငံတွေရဲ့တုံ့ပြန်မှုကမတူညီနိုင်ဘူးလို့ထောက်ပြပါတယ်။ယူကရိန်းရေးကဥရောပကအနောက်မဟာမိတ်နိုင်ငံတွေကိုတိုက်ရိုက်ချင်းချောက်မှုရှိနေလို့အာယုံစိုက်မှုတွေပိုများနေပေမဲ့မြမအရှေ့မှာလည်းအမေရိကန်အပါဝင်တိုက်တွန်းလှုပ်ဆောင်တာတွေရှိတယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းတရုတ်နဲ့ရုရှားလိုဗီဒိုအနာသုံးနိုင်တဲ့နိုင်ငံတွေကစစ်အုပ်စုနဲ့လက်တွဲနေလို့ကုလသမဂ္ဂလုံခြုံရေးကောင်စီကလက်တွေ့ထိရောက်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့ဘလောက်မျှော်လင့်နိုင်မလဲဆိုတဲ့ VOE ရဲ့သီးသန့်မေးမြန်းချက်ကိုတော့တမတ်ကြီးဦးကျော်မထွန်းကအခုလိုဖြေပါတယ
်။လူတွေကအမြင်နဲ့စိုးရင်ထိန်းလိုက်စာနေနေရတယ်၊ကြောက်ရွံ့စွာနေနေရတယ်ပေါ့။ဒါတွေကိုရက်တံ့ဖို့ဆိုရင်ခုနလိုမျိုးပေါ့နော်လေရင်နေဘုံကျဲတဲ့ဥစ္စာတွေမလုံနိုင်အောင်ဒီ jet fuel တွေဘာလို့ရက်ကိုရက်ပြစ်ရမယ်အဲနောက်ပြီးတော့လက်နက်ရောင်းချမှုလုံးဝကိုရက်တန်ရမယ်နောက်ပြီးတော့အထူးသဖြင့်ပေါ့နော်ဒီစစ်တပ်ရဲ့ machinery တွေလေပတ်နိုင်ကိုအတွက်ကဒီငွေကြေးစီးဆင်းမှုတွေရှိနေတဲ့အတွက်ကြောင့်လေပတ်နေတဲ့ဥစ္စာတွေဒါတွေကိုရက်တံ့နိုင်တဲ့လမ်းတွေကိုကျွန်တော်တို့ရှာနိုင်တယ်ဆိုရင်ဒါကျွန်တော်တို့အမြင်ပေါ့နော်ဒါတော့ပြည်သူတွေအမြင်နဲ့တော့ဒါအသေးလေးပဲရှိပါသေးတယ်ဒါတွေကတော့ဖြစ်နိုင်ခြေရှိတဲ့အချက်လက်တွေလို့တော့ကျွန်တော်တို့သုံးသပ်ပါတယ
် R2B responsible to protect လို့ခေါ်တဲ့ကုလသမဂ္ဂတပ်ဖွဲ့နိုင်ငံတကာစစ်တပ်တွေစစ်ရေးဝင်ရောက်ဖြစ်ရှင်းတဲ့နီး no flying zone လို့ခေါ်တဲ့လေယာဉ်မပြန်တမ်းရေးဇုန်သတ်မှတ်နိုင်ရင်းနဲ့နေဆက်ဖြတ်ကျော်အကူအညီတွေတိုက်ရိုက်ပေးနိုင်မှုစတာတွေကိုကုလစစ်မြင့်ထက်မှအမြဲတမ်းဆက်လက်တိုက်တွန်းတောင်းဆိုနေမယ်လို့လည်းဦးကျော်မိုးထွန်းကပြောပါတယ်ဒါတွေဖြစ်လာနိုင်မှုကနိုင်ငံတကာရေးရာနိုင်ငံရေးနဲ့လုံခြုံရေးကောင်စီအခြေအနေပေါ်မူတည်နေပြီးအဲ့ဒီထက်မှာနေဆက်ဖြတ်ကျော်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပေးနိုင်မှုကဖြစ်နိုင်ခြေပိုရှိနိုင်တယ်ဆိုပါရယ်ဒီလိုနိုင်ငံတကာနီလန်ဖီအားတွေနဲ့ပြည်သူတွေရဲ့အသက်ကိုကယ်တင်နိုင်မယ်လို့ဦးကျော်မိုးထွန်းကထောက်ပြပါရယ်ကွန်နက်တက်တို့စကားဝိုင်းလိုနိုင်ငံတကာကအယုံစိုက်အလေးထားတဲ့စင်မြင့်တွေကနေလေမြမအရေးကိုအမြင်မပြတ်တိုက်တွန်းတာသူတေသနာစာရန်တွေထုတ်တာမျိုးကမူဝါဒဖော်ဆောင်သူတွေကိုတိုက်ရိုက်ရောက်နိုင်တယ်လို့ဆွေးနွေးသူတွေကသုံးသပ်ပါရယ်အခုဆွေးနွေးပွဲကိုဥဆောင်မေကုန်းနဲ့မေဘီစီစဉ်တက်ဆက်ပေးတဲ့ကွန်နက်တက်ကတူကဒေါ်မေးစွဲဖြူကလည်းကွန်နက်ရဲ့ရှစ်တောင်အရှက်အစီစဉ်ကမြမပြည်အရေးနဲ့ပတ်သက်ပြီးလှုပ်ပေးနိုင်တဲ့ရင်းမြစ်တွေရှိသလိုစိတ်ဝင်စားမှုလည်းရှိတဲ့ပြင်ဒီလိုအထင်ကရတက်ကတူတွေကအစိုးရမူဝါဒတွေဥပဒေပြဋ္ဌာန်းချက်တွေပေါ်တက်ရောက်လို့ဒီလိုဆွေးနွေးပွဲတွေကအကျိုးရှိတယ်လို့မြင်ပါတယ
်ဒီကွန်နက်ကပေါ့နော်ဟို US အစိုးရရဲ့မူဝါဒပိုင်းဆိုင်ရာကိုလည်းအဲဒီအများကြီးပဲသူတို့ကအကြံပြုနိုင်စွမ်းရှိတဲ့တက္ကသိုလ်လည်းဖြစ်တယ်ပေါ့အဲ့တော့ကျမတို့ဒီနေ့ဒီပဏ္ဏကနေထွက်လာတဲ့မူဝါဒဆိုင်ရာဆွေးနွေးမှုတွေအကြံပြုချက်တွေကအကျောင်းသားတွေဟိုအကျောင်းသားဟောင်းတွေ Connect Community တခုတည်းတည်းမကဘူးပေါ့နော်ကျမတို့ US အစိုးရမှာလက်ရှိလုပ်နေတဲ့သူတွေအထူးပေါ့ကျမတို့အကျိုးသက်ရောက်မှုရှိစေဖို့အတွက်တော့မျှော်လင့်ထားပါတယ
်ဒီဆွေးနွေးပွဲမှာ NUG ရဲ့နိုင်ငံခြားရေးတူဝင်ကြီးဦးမိုးစောဦးကလည်းပါဝင်ဆွေးနွေးခဲ့ပြီးမြမအရေးနဲ့ပတ်သက်လို့ဖြည့်ရှင်းမှုနိုင်ငံတကာစူးစမ်းရမှာလူသားချင်းစာနာမှုအကူအညီတွေကအရေးကြီးပြီးစစ်တပ်ရဲ့ဖိနှိပ်မှုတန်ခံလူမှုအတွက်အကျိုးရှိပေမဲ့ဒါတွေရဲ့ရင်းခံအကြောင်းဖြစ်တဲ့နိုင်ငံရေးပြဿနာကိုဖြည့်ရှင်းမှုကပိုအရေးကြီးလို့အာဆီယံနဲ့နိုင်ငံတကာအနေနဲ့ဒါကိုအလေးပေးဆောင်ရွက်ဖို့တိုက်တွန်းပါတယ်။ဒါ့အပြင်နိုင်ငံတကာအနေနဲ့အကူအညီပေးရင်းအစီအစဉ်တွေကိုစစ်အုပ်စုနဲ့ထိတွေ့ဆက်ဆံလှုပ်ဆောင်တာကထိရောက်မှုအားနည်းပြီး NUG အပါဝင်တိုင်းရင်းသားအဖွဲ့တွေအောက်ခြေကကွန်ရက်တွေနဲ့ချိတ်ဆက်ဆောင်ရွက်မှသာအားလုံးလွှမ်းခြုံထိရောက်နိုင်မယ်လို့လည်းဦးမိုးစောဦးကထောက်ပြသွားပါတယ်ခင်ဗျာ
။ကိုငင်းချမ်းအေးတရညာယူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။လင်ချန်းချင်းရွှေဟော်နေဆက်ကုံတွေရေပြန်ဆဖို့တရုတ်ယူနန်ပြည်နယ်လင်ချန်းခရိုင်အာနာပိုင်တွေကအထုံနေပေမဲ့မြန်မာဘက်မှာတော့ဘာမှပြင်ဆင်တာမရှိသေးဘူးလို့တရုတ်နေဆက်ကုံတွေကပြောပါတယ်။လွတ်လပ်တဲ့ကုံတွေရေဆုံဖြစ်ရေးလင်ချန်းအာနာပိုင်တွေဘက်ကပြင်ဆင်ထားတယ်လို့လင်ချန်းချင်းရွှေဟော်ယထာလန်စီမံကိန်းကိုလည်းနောက်နေမှာအပြီးဆောက်လုပ်ဖို့ရည်ရွယ်ထားတာပါ။ဒါကြောင့်နေဆက်မှာရှိတဲ့တရုတ်ကုံတွေတချို့အင်ကာနီမှာတွေ့ဆုံပြီးကုံတွေရေကိစ္စတွေကိုဆွေးနွေးကြပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကုညာဝင်းအောင်ကတင်ပြထားပါတယ်ရှင်
။ကိုဗစ်ကာလအပြီးနေဆက်ကုံတွေရေးတွေပြန်ဆဖို့ လင်ချန်းခင်အစိုးရကလူလာနေပေမဲ့မြန်မာဘက်မှာတော့ကုန်သွယ်ရေးနဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်တာမရှိသေးဘူးလို့တရုတ်ကုန်သည်တချို့ကပြောပါတယ်လင်ချန်းမြို့တော်ဝန်မစ္စတာဒူချန်ဝေးကိုတိုင်မတ်လ23ရက်နေ့ကမြန်မာစစ်မှုကုန်သည်များအသင်းချုပ်ရဲ့ဥက္ကဋ္ဌနဲ့ရန်ကုန်မှာတွေ့ဆုံပြီးလင်ချန်းနဲ့ချင်းရွှေဟော်ကြားကကုန်သွယ်ရေးကိုပြန်ဆကျင်တဲ့အကြောင်းပြောဆိုခဲ့တာပါယူနန်ပြည်နယ်လင်ချန်းမြို့နဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်းရွှေဟော်နယ်စပ်မှာလွတ်လပ်တဲ့ကုန်သွယ်ရေးစုံတည်ဆောက်နေတာအခြေခံအစိပ်ပိုင်းတွေပြီးစီးနေပြီလို့လင်ချန်းမြို့တော်ဝန်ကပြောပါတယ်ဒါဟာကိုဗစ်ကာလနောက်ပိုင်းမှာမြန်မာကုန်သွယ်တွေနဲ့ယူနန်ပြည်နယ်လင်ချန်းမြို့အာဏာပိုင်တွေပထမဦးဆုံးချိန်ပြန်ပြီးတွေ့ဆုံကြတာပါလင်ချန်းချင်းရွှေဟော်နယ်စပ်ကုန်သွယ်ရေးဟာမူဆယ်105မိုင်ပြီးရင်ဒုတိယအကြီးဆုံးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းဖြစ်ပါတယ်။မူဆယ်နယ်စပ်မှာနှစ်နိုင်ငံကုန်သွယ်ရေးပြန်ဆနေပေမဲ့ချင်းရွှေဟော်ဘက်မှာတော့မြန်မာဘက်ကနှောင့်နှေးကြံ့ကြာမှုတွေရှိနေကြောင်းတရုတ်ကုန်သည်တဦးဖြစ်တဲ့လင်ချန်းမြန်မာကုန်သည်အသင်းကတာဝန်ရှိသူကပြောပါတယ်။အင်္ဂါနေ့မှာတော့ကုန်သည်အချင်းချင်းအစည်းအဝေးလုပ်ခဲ့ပြီးမြေပြည်တော်ကတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့နီးလန်းရှာနေတယ်လို့သူကမြန်မာစကားနဲ့ VOA ကိုအခုလိုပြောပါတယ်။
ကျွန်တော်တို့ဒီကျွန်တော်တို့ပြည်နယ်နဲ့မှာနေရတော့ဒီတက်ကမှာတော့အကုန်လုံးပြီးသွားပြီမြန်မာရဲ့ policy ကအဲ့လိုပဲဟိုတင်အောင်မယ်ဒီတင်အောင်မယ်ပေါ့နော်အောက်ဒီလိုမှကိုယ်ပိုင်ဆုံးဖြတ်ဆွဲမပေးထားတဲ့ခါကြတော့ဒီနော်အခုကျွန်တော်တို့ကိုထုတ်ခွင့်မရသေးဘူးပြည်နယ်ကပြီးမထွက်သေးဘူးအဲ့လိုပြန်နေတာအခုကျွန်တော်တို့ကဒီပစ်ပွားရေးလောက်ကပြည်သူကျွန်တော်တို့ဖွဲ့ရတယ်ဒီနေ့အဲ့ဒါလိုလို့မလဲဟုတ်တယ်မလားနေပြီးတော့မှအကုန်လုံးစကြံစမှာအခုကညွန်ကျုပ်ဘယ်သူမှလည်းမသိဘူးကြာတော့ဘယ်လိုလုပ်ရမှလည်းမသိဘူးဒိုင်းနေရမှလည်းမသိဘူးအဲ့ဒီကရောက်ရင်ကျွန်တော်တို့အခုသွင်းမှုပဲအဲ့ဒါကြီးပါလေအကုန်လုံးဒီဘက်ကရန်ပစ်ဖြစ်နေပြီဒါပေမဲ့ချင်းကျော်မှာဘယ်သူတာဝန်ကြရမှာလဲကျွန်တော်တို့ကိုယ်တိုင်ကိုထွက်လို့နေတ
ာလေမတ်လ23ရက်နေ့ကတွေ့ဆုံပွဲမှာတော့လင်ချမ်းမြို့တော်ဝန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေနဲ့မြန်မာကုန်သည်အသင်းချုပ်တို့ဟာရွှေငွေကြက်ငွေဓာတ်ရိုက်လဲလှယ်ဖို့နေဆက်ရင်းနှီးမြှုပ်နှံဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါယူနန်အစိုးရဟာကိုဗစ်ကာလမှာမြန်မာနဲ့ထိစပ်နေတဲ့နေဆက်ဒီအားလုံးကိုကြိုတင်အကြောင်းကြားခြင်းမရှိဘဲပိတ်ပစ်ခဲ့သလိုနောက်ပိုင်းမှာလည်းအလင်းတင့်သလိုပြန်ဖွင့်တာပြန်ပိတ်တာမျိုးတွေရှိခဲ့ပါတယ်ဒီလိုလုပ်ခဲ့တာကြောင့်မြန်မာလုပ်ငန်းရှင်အများအပြားထိခိုက်နစ်နာခဲ့ရကြောင်းနေဆက်ကုန်တဲ့တချို့က VOA ကိုပြောပါတယ်မြန်မာကုန်သည်တွေကြောင်းမှာဒီလုပ်ရက်ကိုသဘောတွေ့ဖို့မရကြောင်းတရုတ်အရေးလေလာသုံးသက်သူဦးရဲထွန်းကပြောပါတယ
်ဒီကမှာပုတ်ကုန်လို့ပြည်ပလန်နေလက်ကစိတ်ခံနေမှာဘာလို့ပဲလို့အဲ့လိုဟာတွေအများကြီးဆုံးဆုံးနစ်နာမှုတွေဖြစ်တယ်အခုပြန်ဖွင့်နေဆိုတဲ့အခါကျတော့ဗမာလောက်ကသူတို့ဖွင့်နေဆိုတဲ့ရေမဖွင့်သေးဘူး။ဟိုပါဗျာ။ခြင်းသားမာနာပေါ့နော်။တစ်ခါကလုရှင်တို့လို့တော့အခုသူတို့ဖွင့်နေပြီဆိုတဲ့အခါဗမာဟာလည်းဟိုမူပြီးတော့ကျွန်တော်ထင်တာပေါ့နော်
။ကိုဗစ်စီးမင်းနေဖြေလျှော့အပြီးမှာတရုတ်ဟာသူ့ရဲ့ BRI စီမံကိန်းတွေရဲ့အဓိကဖြစ်တဲ့မူဆယ်105မိုင်ကုန်သွယ်ရေးစုံတိုးတက်ဖို့တရုတ်ရွှေလီမြို့နဲ့မန္တလေးတိုင်းကိုရထားလမ်းဖောက်လို့ဖို့စတဲ့ကိစ္စတွေကိုအာယုံဆိုင်လာခဲ့တာပါပြီးတော့လင်းချမ်းချင်းရွှေဟော်နေဆက်ကုံသွေးကြီးနဲ့ရထားလမ်းကိုလည်းထပ်မံပြင်ဆင်လာပါတယ်ဒီရထားလမ်းဟာတရုတ်အလဲပိုင်းဟူဘေးပြည်နယ်နားကချုံချင့်ဒေသကနေယူနန်ပြည်နယ်လင်းချမ်းခရိုင်ကိုဖြတ်ပြီးမြန်မာနယ်စပ်ချင်းရွှေဟော်မြို့ကိုချိတ်ဆက်ဖို့ဖြစ်ပါတယ်အဲ့ဒီနောက်မြန်မာပြည်တွင်းကကုန်စည်ပို့ဆောင်ရေးလမ်းကြောင်းနဲ့ထပ်ပြီးချိတ်ဆက်ဖို့ရည်ရွယ်ထားတာပါပြီးခဲ့တဲ့နှစ်ကဒီရထားလမ်းကိုတရုတ်နိုင်ငံတည်းမှာဒစိတပိုင်းဆောက်လုပ်ပြီးစီးခဲ့ပြီးပါပြီ။ဒါကိုမြန်မာနဲ့ချိတ်ဆက်မဲ့ကုန်သွယ်ရေးလမ်းကြောင်းအသစ်ဆိုပြီးတရုတ်သတင်းဌာနတွေနဲ့ရန်ကုန်တရုတ်တန်ရုံကအသားပေးရေးသားခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်သံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru channel 123 တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အသံရ2023ခုနှစ်မတ်လ29ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50 51နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media ပေါ်ကလူကြီးများတင်ကဘာတလွခီးသွားဆတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနားဆင်ကြရမှာကတော့
အလုံးအဲ့လိုမပြီးတော့တမီးတို့ကလုတ်ကင်စားလို့မရဘူးလေမရတော့ဟိုတချို့ကခိုင်းနေတာကို
online နဲ့ပတ်စီစီမှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်ဆင်ခဏကိုအရင်ဆုံးထုတ်လွှင့်မှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီရင်းနဲ့ပတ်သက်တဲ့ထိပ်သီးညီလာခံတရက်ဒုတိယအကြိမ်မြောက်ကျင်းပဖို့ကမကထပူရဲဆောင်ရွက်နေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကဘဲလာရုစ်မှာဗျူဟာမြောက်နျူကလ িয়ার ထိပ်ဖူးတက်လက်နက်တွေတက်ဖြန့်ချထားမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်ရုရှားဟာယူကရိန်းအရတားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်ရမှာမစ်ဆိုင်ဒရုန်းယာဉ်စတာတွေနဲ့တိုက်ခိုက်တဲ့အပြင်အခုအခါယူကရိန်းသဘာဝပတ်ဝန်းကျင်ကိုပါထိခိုက်စေအောင်ဘလို့လက်နက်တွေအသုံးပြုနေတာလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းထောက် Veronica Bodres Iglesia ပေးပို့တဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင်
ဘီလာရုစ်နယ်စပ်မှာရှိတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေဟာဒရုန်းတွေသုံးပြီးဘီလာရုစ်ဘက်မှာစစ်ရေးပြင်ဆင်မှုရှိမရှိလအတော်ကြာကလေးကစောင့်ကြည့်နေပါတယ်။ပြီးခဲ့တဲ့စနေနေ့မှာတော့ရုရှားသမ္မတကဘီလာရုစ်မှာမဟာဗျူဟာမြောက်လက်နက်တွေထားမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
နျူကလ িয়ার လက်နက်မပြန်ပွားရေးနိုင်ငံတကာစီးမျဉ်းစည်းကမ်းတွေကိုချိုးဖောက်တာမျိုးမလုပ်ဘဲနဲ့ဧပြီလ3ရက်နေ့မှာကျွန်တော်တို့ဟာတပ်ဖွဲ့ဝင်တွေကိုတင်နန်းပေးသွားမယ်ဆိုတာအလေးနက်ထားပြောချင်ပါတယ်ဘီလာရုစ်နိုင်ငံထဲမှာမဟာဗျူဟာမြောက်လက်နက်ထားမဲ့အထူးအဆောက်အဦးကိုဇူလိုင်လ1ရက်နေ့မှာအပြီးသက်ဆောက်လုပ်မှာလည်းဖြစ်ပါတယ
်ယူကရိန်းကိုရေဒီယိုဓာတ်သတ္တိကြွယူရေနီယံဓာတ်ပါဝင်ပြီးတန်ကြပ်ကကားတွေကိုဖောက်ထွင်းဝင်ရောက်နိုင်တဲ့လက်နက်တွေပေးမယ်လို့ဗြိတိန်ကကြေညာအပြီးမှာပူတင်ကအခုလိုပြောလိုက်တာပါဒီလက်နက်ကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်နိုင်ကြောင်းလဲရုရှားဘက်ကပြောပါတယ
်နိုင်ငံတွင်းနေထိုင်ကြသူတွေကိုထိခိုက်ရုံနဲ့မကယူကရိန်းစစ်ပွဲကဏ္ဍပေါ်မှာလည်းကြီးကြပ်ထိခိုက်မှာပါအထူးသဖြင့်စိုက်ပင်တွေမွေးမြူထားတဲ့ဒိတ်ဆန်တွေကိုထိခိုက်ပါလိမ့်မယ်
ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတော့သူတို့ပေးပို့မဲ့ဒီလက်နက်ဟာရေဒီယိုဓာတ်သတ္တိကြွတဲ့ပါဝင်မှုနည်းတယ်ဆိုပြီးတော့ခုခံပြောဆိုပါရယ်နေတိုးမြောက်အတ္တလန္တိတ်မဟာမိတ်စာချုပ်အဖွဲ့ကလည်းပူတင်ရဲ့လက်နက်ဖြန့်ချထားမဲ့အစီအစဉ်ဟာအန္တရာယ်များသလိုတာဝန်မဲ့တဲ့လုပ်ရဖြစ်ကြောင်းပြောဆိုတယ်လို့ရိုက်တာသတင်းမှရေးသားထားပါရယ်ရုရှားချူကျော်စစ်ကြောင့်ယူကရိန်းသဘာဝပတ်ဝန်းကျင်ထိခိုက်ကြောင်းယူကရိန်းဘက်ကလည်းပြောထားတာပ
ါ We have more than
ယူကရိန်းသဘာဝပတ်ဝန်းကျင်ပေါ်ထိခိုက်စေတဲ့အမှုပေါင်း2000သောင်းကျော်ရှိပါတယ်။အမေရိကန်ဒေါ်လာ51ဘီလီယံပိုးလောက်ဆုံးရှုံးပျက်စီးခဲ့ပါတယ်။လေထုညဉ့်ညမ်းစေခဲ့တာကတော့အကြီးဆုံးတက်ရောက်မှုပါ။ယူကရိန်းတစ်တော်သုံးပုံတပုံကျော်ဖျက်ဆီးခံလိုက်ရပါတယ
်။ရုရှားဘက်ကရော်ကြီးတောင်းခံမယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမှယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားစစ်ရာဇဝတ်သားတွေအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုအတွေ့အရေးယူခံရမှာဖြစ်ကြောင်းယူကရိန်းလူထုကိုပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတဟာမတ်လ28ရက်နေ့ကျရင်ဝါရှင်တန်မှာကျင်းပမဲ့ဒီမိုကရေစီထိပ်သီးညီလာခံအတွင်းယူကရိန်းထားဝစဉ်ငြိမ်းချမ်းရေးကောင်းစဉ်နဲ့ကျင်းပမဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့အတူအွန်လိုင်းကနေပါဝင်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်ဆင်ခဏကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့တမိနယ်ဗီဒီယိုသတင်းလေးတွေကိုတင်ပြပေးပါမယ်။ယူကရိန်းနိုင်ငံဇပိုရီရှားမြို့ကအထက်မြေလူနေတိုက်တန်းတစ်ခုကိုရုရှားဒုံးကျည်နှစ်ဆင့်ထိမှန်ခဲ့ပြီးရဲသားတွေထိခိုက်ခဲ့ပါတယ်။တောင်နှင်းမြောက်ကိုရီးယားနယ်စပ်မှာအမေရိကန်နဲ့ပူရဲစစ်ရေးလေ့ကျင့်နေချိန်ရုရှားဒုံးတင်လေယာဉ်တွေဂျပန်ပင်လယ်ပြင်မှာပျံသန်းခဲ့ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်သတင်းတူတွေကိုမအေးသန္တာကျော်စူးစီးတင်ပြထားပါတယ်ရှင
်
ရုရှားက TU-95MS ဖြူဟာမြောက်ဒုံးတင်လေယာဉ်20မလ22ရက်နေ့ကဂျပန်ပင်လယ်ပေါ်မှာပြန်တန်းခဲ့တာပါ9နာရီကြောင်ပြန်တန်းခဲ့ပြီးတော့လုံရုံးလို့စဉ်ပုံမှန်ပြန်တန်းမှုဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒုံးတင်လေယာဉ်တွေကို SU-30CM နဲ့ SU-35C တိုက်လေယာဉ်တွေကလိုက်ပြီးတော့စောင့်ချက်ပေးခဲ့ပါတယ်သူတို့ကနိုင်ငံတကာစီးမျဉ်းတွေနဲ့အညီပြန်တန်းခဲ့တာဖြစ်ပြီးတော့နိုင်ငံတကာရေပိုင်နဲ့ပုံမှန်ပဲပြန်တန်းခဲ့တယ်လို့ရုရှားကပြောပါတယ်အမေရိကန် Indo-Pacific စစ်ဌာနချုပ်နဲ့ဂျပန်ကာကွယ်ရေးတပ်ဖွဲ့တွေကန်တဲ့ရေရင်တွေဘုံကျဲလေရင်တွေနဲ့ပူရဲစီရေလေ့ကျင့်မှုလှုပ်ဆောင်ခဲ့ပြီးတော့နှစ်ရက်ကြာမှအခုလိုမျိုးရုရှားဒုံးတင်လေရင်တွေအဲ့မှာပြန်တန်းတာဖြစ်ပါတယ်အခုလိုမျိုးရုရှားစစ်လေရင်တွေဂျပန်ပင်လယ်ပြင်ပေါ်မှာပြန်တန်းခဲ့တာကဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာယူကရိန်းနိုင်ငံကိုတွားရောက်တဲ့ခီးတရုတ်သမ္မတရှီဂျင်းပင်ရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်မလာ၂၀ရည်ကတောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုပူးရဲစီရေလေ့ကျင့်ခဲ့ကြတဲ့မြင်ကွင်းဖြစ်ပါတယ်။၅နှစ်တာကာလအတွင်းမှာတောင်ကိုရီးယားနဲ့အမေရိကန်တို့အကြီးအမားဆုံးပူးရဲစီရေလေ့ကျင့်မှု၁၀ရက်ကြာပြုလုပ်ခဲ့တာမှာဒီမလာ၂၀ရည်ကမြေပြင်မှာတကယ့်ချီအစ်စ်တွေအသုံးပြုပြစ်ခတ်ပြီးလေ့ကျင့်ခဲ့ကြတာပါ။ဆိုးမျိုးတော်ရဲ့မြောက်ဖက်မြောက်ကိုရီးယားနဲ့ပိုင်းခြားထားတဲ့စစ်မဲ့ဇုန်နဲ့19မိုင်မဲဝေးတဲ့ပိုချွန်းမှာစီရေလေ့ကျင့်တာဖြစ်ပါတယ်။M777 Howitzer အမြောက်တွေ K1 A1 တင့်ကားတွေပြီးတော့ Striker 10ဘိန်းနဲ့တန်ချက်ကားတွေပါပါဝင်ပါတယ်။မလ23ရက်နေ့မှာစတင်တဲ့ဒီပူရဲစီရေးလေ့ကျင့်မှုဟာရန်သူကိုခုခံဖို့လေ့ကျင့်တာဖြစ်တဲ့စစ်ထိုးကျူးကျော်မှုပုံစံမဟုတ်ဘူးလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒီနေ့ထဲမှာပဲမြောက်ကိုရီးယားဘက်ကလည်း Cruise ဒုံးကြီးတွေအများကြီးထပ်ပြီးတော့ပြစ်ခတ်ခဲ့တာပါ။မြောက်ကိုရီးယားကအခုလိုမျိုးလက်နက်ဆန်တက်မှုတွေအရင်တွေကထက်ပိုပြီးများများလုပ်နေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့လုံခြုံရေးပူးပေါင်းမှုတွေအရှိန်မြင့်လုပ်နေတာဖြစ်ပါတယ်ယူကရိန်းနိုင်ငံဇပိုရီးရှားမြို့ကအထက်မြင့်လူနေတိုက်တန်းတစ်ခုကိုဒုံးကျည်ထိမှန်တဲ့အခိုက်အတန့်ကိုရိုက်တာသတင်းဌာနကရရှိတဲ့ဗီဒီယိုမှာတွေ့နိုင်ပါတယ်လုံးကျော်ရေးကင်မရာဗီဒီယိုမှာတွေ့ရတာကဒုံးကျည်ထိပြီးတော့တိုက်အလဲပောက်ကွဲမီးလောင်ပြီးတော့မီးလောင်မီးရှံတွေမီးခိုးတွေထွက်လာတာလူတွေထွက်ပြေးကြတာတွေတွေ့ရပါတယ်။ကိုရက်တိုက်အဆောက်အုံဖြစ်ပြီးတော့ဒီတိုက်ကိုဒုံးကျည်နှစ်စင်းထိမှန်တာပါ။ဇပိုရီးရှားယာယီမြို့တော်ဝင်အနာတိုလီကာတီယက်ဖ်ကလူတဦးသေဆုံးပြီးတော့လူအနည်းဆုံး33ဦးဒဏ်ရာရတယ်လို့ပြောပါတယ်။အချင်းဖြစ်တဲ့နေရာမှာမိသက်သမားတွေလူနာတင်ရင်တွေနဲ့ကယ်ဆယ်ရေးလုပ်နေကြတာလည်းတွေ့ရပါတယ်။အဲ့နေမနဲ့မလင်းငင်ကညာလုံးပေါင်းပဲရုရှားကမောင်းသူမဲ့ drone ယာဉ်တွေနဲ့ယူကရိန်းကိုတိုက်ခိုက်ခဲ့လို့ Kiev မြို့တော်နားမှာလည်းလူ14ဦးမကသေဆုံးခဲ့ရပါတယ်။ Kiev မြို့တော်နဲ့ယူကရိန်းမြောက်ပိုင်းမှာအချက်ပေးခေါင်းလောင်းတွေညံနေခဲ့ပြီးတော့ယူကရိန်းဘက်ကတော့ရုရှားလွတ်တဲ့အီရန်နိုင်ငံလို့ drone 20တစ်စင်းနဲ့က16စင်းကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။အမေရိကန်ပြည်အရစုကယ်လီဖိုးနီးယားပြည်နယ်ဒေသတချို့မှာရေတော်တော်ကြီးနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့အလဲပိုင်းပြီးတော့ဆန်ဖရန်စစ္စကိုမြို့တောင်ပိုင်းပစိဖစ်ကန်ယူရန်တစ်လျှောက်ကမြို့တွေဖြစ်ပါတယ်။ထူးလေးမြင်တာတစ်ဝိုက်လမ်းတွေအိမ်တွေရေလွှမ်းနေတာကိုရိုက်တာဗီဒီယိုမှာတွေ့ရပါတယ်။အဲ့ဒီဒေသတွေမှာဒီဇင်ဘာလနှောင်းပိုင်းကလေးကမုန်တိုင်းတွေတစ်ခုပြီးတစ်ခုဝင်ရောက်ခဲ့ပြီးတော့နွေဦးပေါက်ရဲ့ဒုတိယနေ့မှာကိုအရင်ကထက်မကြုံဘူးတဲ့အေးဒဏ်နဲ့ကြုံကြရတာပါ။တောင်ပေါ်ဒေသတွေမှာစောင်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ခဲ့ရပြီးတော့စီးနင်းမုန်တိုင်းအတွက်အသစ်ပြင်ထားဖို့သတိပေးထားခဲ့ပါတယ်။အမေရိကန်အနောက်ဘက်ကန်ယူရန်ကိုဝင်ရောက်နေတဲ့လေဒူးစီလိုင်းမုန်တိုင်းတွေမှာအခုတခါခါဆန်တစ်ခုမြောက်ဖြစ်ပါတယ်။လေဒူးထဲမှာသမုဒ္ဒရာတွေကအငွေ့ပြန်ရောက်ရှိတဲ့ငွေ့ရည်ဖွဲ့လေးချောင်းကြီးတွေရွေရှားပြီးတော့မိုးရေစီးနင်းတွေဖြစ်နေပြန်ရွာချတာဖြစ်ပါတယ်။လေပြင်းကလည်းတိုက်ခိုက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတောင်တန်းတွေကန္နာယဒေတာတွေမှာတနာယီကို85မိုင်ထိခဲယိုးတဲ့နယ်ကုန်းတွင်းကြိုင်ဝမ်းတွေမှာတနာယီကို55မိုင်ထိတိုက်ခတ်ခဲ့ပါတယ်ဘယ်ဂျီယံနိုင်ငံကော့ထရိတ်မြို့ကအာဇက်ဟော်နီဟန်ဆေးရုံကအစားအသောက်တွေကတကယ်ထိတ်တန့်အဆင်ရှိပါတယ်ဆေးရုံကအစားအသောက်အကြောင်းတွေမှာကျူးတဲ့အစားအသောက်တွေဟာခက်ချာချာအဆင်ရှိရဲ့လို့ရသောအဖြစ်ယူဆလို့ရပေမဲ့လေဘယ်ဂျီယံနိုင်ငံအနောက်ပိုင်းကဆေးရုံကတော့အထင်နဲ့အမြင်လုံးဝလွဲသွားစေခဲ့တာပါဒီအာဇက်ဟရိုနီဟန်ဆေးရုံကကျွေးတဲ့အစားတော့ကတိတ်ကောင်းပါရဲ့လို့ပြင်သစ်စားတော့ဆိုင်အကဲပြက်အဖွဲ့ကအတည်ပြုလိုက်တာကြောင့်ဘယ်ဂျီယံ၊နယ်သာလန်၊လူဇင်ဘတ်ဒီနိုင်ငံသုံးနိုင်ငံတွေဘန်နလုတ်စ်ဒေသမှာအခုလိုမျိုးအဆင့်ရောက်တဲ့ပထမဦးဆုံးဆေးရုံဖြစ်သွားပါတယ် ကုတီမီယိုပြင်သစ်စားသောက်ဆိုင်အကဲပြက်အဖွဲ့ကသူ့ရဲ့အဆင့်တန်းကိုအကဲပြက်အတည်ပြုပေးတာပါ။သူတို့ဆေးရုံကလည်းဟင်းရအကဲပြက်အကျဉ်းင်သူတွေကိုခေါ်ပြီးတော့အစားအသောက်တွေကိုအကဲပြက်ခိုင်းပြင်ဆင်ရရှိတာတွေကိုအကြံပြုခိုင်းတပါတယ်။အထူးသဖြင့်ဒီဆေးရုံကငါးဟင်းနဲ့သူ့ရဲ့အနှစ်ဟင်းရအားလုံးဟင်းတို့ကအထူးကောင်းတယ်လို့ပြောပါတယ်။သူတို့ရဲ့လှုပ်ဝက်ချက်ကတော့ပစ္စည်းတွေကိုကောင်းတာအသုံးရိုးရှင်းတဲ့ဟင်းရတွေကိုချက်ပြုတ်တာပဲဖြစ်ပါတယ်။ရေဦးပေါင်းချိန်ဆိုရင်မက္ကဆီကိုနိုင်ငံတီယိုတီဟွာကဲမြို့ဟောင်းကိုဧည့်သည်တွေထောင်ချီပြီးရောက်လာတတ်ကြတာပါသူတို့ကမလ20ရက်နေ့က Pyramid of the Sun နေမင်းရဲ့ Pyramid နေရာမှာစုဝေးခဲ့ကြပါတယ်များအဖြစ်ဝှက်ဖြူစင်ကြယ်ဝှက်ထားကြတဲ့ဒေသခံတွေနဲ့နိုင်ငံသားတွေဒီမက္ကဆီကိုနိုင်ငံမှာတည်ရှိတဲ့နေမင်းရဲ့ Pyramid ပေါ်တက်ပြီးတော့ရေဦးကြားရောက်ခြင်းကိုကြိုဆိုခဲ့ကြပါတယ်ရွေးဥပပထမဆုံးနေ့ကနေပြက်ကတဲ့ရဲ့နှစ်တကူနေ့လည်းဖြစ်လို့သူတို့ကနှစ်တရဲ့ပထမဆုံးပေါ်ထွက်လာတဲ့နေရောင်ကိုစောင့်မျှော်ပြီးတော့နေတဲ့ရယူတာဖြစ်ပါတယ်။နေပြက်ကတဲ့ရဲ့နှစ်ကူပထမဆုံးထွက်တဲ့နေရောင်ကြီးကထူးခြားတဲ့ဆွဲရင်ပေးဆွဲနိုင်တယ်လို့သူတို့ကယုံကြည်ပါတယ်။အခုသူတို့စုဝေးတဲ့နေမင်းရဲ့ပီရမစ်ကလွန်ခဲ့တဲ့နှစ်ပေါင်း2000အချိန်ကတည်းကနခရဗေဒဆိုင်ရာပွဲလန်းတွေအတွက်လူတွေစုဝေးနေကြနေရဖြစ်ခဲ့တာပါ။Pyramid of the Sun နေမင်းရဲ့ Pyramid ကကမ္ဘာပေါ်မှာတတိယမြောက်အကြီးဆုံး Pyramid ကြီးဖြစ်ပြီးတော့ Mexico City မြို့မြောက်ဘက်မိုင်30လောက်မှာတည်ရှိပါတယ်။ကမ္ဘာမှာနာမည်ကျော်တဲ့ Cherry ပန်းပွဲတော်ကိုတော့ဂျပန်နိုင်ငံ Tokyo မြို့တော်မှာဒီနှစ်ပြန်ပြီးကျင်းပနိုင်ခဲ့ပါတယ်။COVID-19 ကပ္ပကူးစက်ကဲ့ရောဂါကြီးကြောင့်အသွားအလာတွေကန့်သတ်ချက်တွေထုတ်ထားလို့ပွဲတော်မကျင်းပနိုင်ခဲ့တာကနေအခုပထမဆုံးအကြိမ်ပြန်ပြီးတော့ကျင်းပနိုင်တာပါ။မလ22ရက်နေ့ကတော့ Cherry Band တွေအလှဆုံးနေထိုင်နဲ့ပွင့်နေကြတာမလို့ Uino Band ကျင်းမှာဒေသခံတွေရောနိုင်ငံသားဧည့်သည်တွေနဲ့ရောစီကားနေပါတယ်။ဒီ Band ကျင်းက Cherry Band တွေကိုအလှဆုံးမြင်နိုင်တဲ့ Band ကျင်းလည်းဖြစ်လို့ Cherry Band ကြီးဖို့ဆိုပြီးတော့လူတွေဒီကိုပဲဦးစားပေးလာကြလို့စိတ်ကြိတ်တူစီကားခဲ့တာပါ။ဂျပန်မှာလူနေမှုဘဝတွေငကိုနေထားပြန်ရောက်လာပြီလို့ခံစားရလို့အယံဝမ်းသာပါတယ်လို့လည်းဒေသခံတချို့ကပြောပါတယ်။ဒီနှစ်တိုကျိုမှာကရာသီဥတုကအရင်ကထက်ပုံတွေးတာကြောင့် Cherry Band တွေလည်းပွင့်လာဆော်ပြီးတော့ပြောရမယ်ဆိုရင်တော့မှတ်တမ်းတင်စားသမျှကာလာထဲမှာအခုနှစ် Cherry ပွင့်ခြင်းကအစောဆုံးဖြစ်တယ်လို့ NHK သတင်းဌာနကပြောပါတယ်။
မေးတနာချပါရှင်မကြခင်မှာနားဆင်ချင်ရမယ့်နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတော့စကိုင်းနယ်မကွေးရဒေသခံတွေပြည်ပအထိထွက်ခွာအလို့အကန့်အခွင့်လန်းရှာနေကြရတဲ့အကြောင်းကိုနားဆင်ကြည့်ရှုချရဖို့ရှိပါတယ
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တဲ့င်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတဲ့င်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတဲ့င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါလေခင်ဗျာ
သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနက်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုကတော့ကဘာတလွားခီးသွားသတင်းပတ်စဉ်ကဏ္ဍကိုနားဆင်ကြည့်ရှုချက်ရပါမယ်နန်းတော်ဟောင်းကြီးတွေအပါဝင်ရှေးဟောင်းအဆောက်အုံကြီးတွေရှိတဲ့ပြင်းထန်နိုင်ငံအလဲပိုင်းလွားတောင်ကြားဒေသကိုနှစ်စဉ်နှစ်တိုင်းကမ္ဘာလက်ခီးတဲ့တန်းနဲ့ချီပြီးတော့အလဲလာချပါတယ်။သမိုင်းကိုပြော့ပြနေတဲ့ရှေးဟောင်းအဆောက်အုံတွေစီကိုမဆုမြတ်မုံနဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာချရအောင်ပါရှင်။
ပြင်သစ်နိုင်ငံအလဲပိုင်းလွားဒေတာမှာရှိတဲ့ရှောင်းဘောနန်းတော်ဟောင်းကြီးဟာပြင်သစ်နိုင်ငံရဲ့ Renaissance ကလက်ရာတွေကိုထင်ဟပ်ပြနေတဲ့အဆောက်အဦကြီးတစ်ခုဖြစ်ပါတယ်။1515ခုနှစ်ပထမမြောက်ဖွန်ဆွာဘုရင်လက်ထက်မှာစတင်တည်ဆောက်ခဲ့တဲ့နန်းတော်ဟောင်းကြီးဟာ18ရာစုရောက်ချိန်14ရောက်မြောက်လူဝီဘုရင် Louis XIV လက်ထက်မှာမှအချောသက်ဆောက်လုပ်ပြီးကြီးခဲ့တာပါ။ ပြည်သက်နိုင်ငံရဲ့တမန်ဝင်အထိတ်အမှတ်တစ်ခုဖြစ်တဲ့ဒီနန်းတော်ဟောင်းကြီးကိုကမ္ဘာအပွင့်အနှစ်ထိန်းသိမ်းရမယ့်နေရာအဖြစ် 1982 ခုနှစ်ထဲကယူနက်စကိုကသတ်မှတ်ခဲ့ပါတယ်နန်းတော်ဟောင်းလို့ပြောပေမဲ့ပြင်သစ်ဘုရင်တွေအမဲလိုက်ခကြီးအပျော်ခကြီးအတွက်ခဏတာလာရောက်နေထိုင်ခဲ့တဲ့နန်းတော်ဖြစ်ပါတယ်နန်းတော်ဆောက်ခိုင်းခဲ့တဲ့ပထမမြောက်ဖွန်ဆွာဘုရင်ဆိုရင်စုစုပေါင်းဒီမှာနေသွားခဲ့ခြင်းကသတင်းပတ်ပိုင်းသာရှိပါတယ်အခုတော့ပြင်သစ်နိုင်ငံတော်ပိုင်းဖြစ်တဲ့ဒီနန်းတော်ဟောင်းကြီးဟာကမ္ဘာလှည့်ခီးသွွားဧည့်သည်တွေကိုဆွဲဆောင်ထားတဲ့ပြတိုက်စာအုပ်ကြီးတစ်ခုဖြစ်နေပါဗျ။ပြင်သစ်ဒေါ်လာရေးမတိုင်ခင်ကပြင်သစ်ဘုရင်နဲ့တော်ဝင်မိသားစုတွေဘလောက်ခန်းခန်းနာနာပြင်ဆင်နေထိုင်ခဲ့ကြသလဲဆိုတာဒီကိုလာသူတွေကိုတွေ့မြင်တွေ့နိုင်ကြပါဗျ
။ On vous a montré dans cette chambre là, on est dans la chambre du roi.La façon dont on plantait la tente en quelque sorte.
ဒီခန်းကဘုရင်နေတဲ့အခန်းမှာနွေ့နွေ့ထွေးထွေးနေတဲ့အခန်းမျိုးဖြစ်အောင်ပြင်ဆင်ထားလေရှိပါတယ်။ဘုရင်အိတ်တဲ့ကဒင်းအပါဝင်အခန်းတစ်ခုလုံးကိုအဝတ်ထည်စမျိုးစုံသုံးပြီးတော့ခန်းခန်းနာနာဖြစ်အောင်လုပ်ထားပါတယ်။ပိုးဖဲကရီပါဇာရီနဲ့ကတ်ထားတဲ့နေရည်တွေပေါ်မှာရွှေကြည်တို့ပကြီကားတွေကိုလည်းချိတ်ဆွဲထားတာမြင်ရမှာပါ။ကျန်းပေါ်မှာဆိုလဲအကောင်းစားချမ်းငင်းတွေခင်းထားပါတယ်။မီးလင်းပိုရှိမှဆိုရင်တလိမ့်ဆန်အရေကွန်နဲ့လှုပ်ထားတဲ့ချမ်းငင်းကိုခင်းထားပါတယ်
။အီတလီမှာအနုပညာအကျော်မော်ကြီးလီယိုနာໂດဒေဗင်ချီရဲ့လက်ရာတွေကိုသဘောကျလာတဲ့ပထမမြောက်ပြင်သစ်ဘုရင်ဖွန်ဆွာကဒေဗင်ချီရဲ့အီတလီဘိသုကလက်ရာမျိုးဖြစ်အောင်လို့ကျွမ်းကျင်သူတွေကိုတာဝန်ပေးစောက်ခိုင်းခဲ့တာဖြစ်ပါတယ်။Renaissance ခေတ်ကပြင်သစ်ဘိသုကာနဲ့အနုပညာလက်ရာတွေအပြည့်နဲ့ဆောက်လုပ်ခဲ့တဲ့ရှေးဟောင်းတမိုင်းဝင်အစာဦးကြီးကိုအဲ့ဒီခေတ်အဲ့ဒီအခါတုန်းကအခြေအနေမျိုးအတိုင်းပြန်ပြီးတော့မြင်နိုင်လေ့လာနိုင်အောင်အခုတော့ခေတ်သစ်ဤပညာတွေနဲ့လှူထားပေးပါတယ်
Sie mussten das eigentlich alles mitbringen
ပထမမြောက် François ဘီရင်ကဒီကိုလာရင်သူ့ရဲ့ပြည်ပေါ်ကအားလုံးသိလာတယ်လို့ပြောပါတယ်တွေးကြည့်ရင် IKEA ဆိုင်ကြီးရွေးရှားသွားနေတဲ့မြင်ကွင်းမျိုးမျက်စိထဲမှာမြင်နေပါတယ်
အမဲလာခရီးထွက်ရင်တဲခိုနားနေဖို့ရည်ရွယ်ချက်နဲ့ဆောက်ခဲ့တဲ့နန်းတော်ကြီးမှာပထမမြောက်ဖွန်ဆွာဘရင်စုစုပေါင်းရပ်ပေါင်း50လောက်သာနေသွားခဲ့ဘူးပဲမဲ့အခုလောက်ခန်းခန်းနားနားလှုပ်ထားတာကိုဧည့်သည်တချို့ကတော့မယုံနိုင်အောင်ဖြစ်နေပါတယ
် For the king it's very lavish she only like was here 18 times
ဘရင်တယောက်အနေနဲ့ထဲဝါလုံးပါတယ်သူဒီကိုလာတာ18ကြိမ်လောက်ပဲရှိပါတယ်အဲ့လိုချိန်တူလာတဲနိုင်ဖို့နန်းတော်ကြီးတစ်ခုလုံးကိုစောက်ထားတာတွေးကြည့်ရင်တော်တော်ကိုအတိတ်ပဲမရှိလာပါဘူး
ပထမမြောက်ပြင်သစ်ဘုရင်စတင်ဆောက်ခဲ့တဲ့နန်းတော်ကြီးမှာအနည်းအများဆုံးက18ရာစုမှာနန်းတက်လာတဲ့14ရောက်မြောက်လူဝီဘုရင် Louis the 14th ဖြစ်ပါတယ်။သူ့မတိုင်ခင်ဘုရင်တွေဒီနန်းတော်မှာလာရောက်တဲခိုတဲ့အခါနန်းတွင်တစ်ခုလုံးပါလာလေးရှိပါတယ်
။ On dit que lorsque le roi venait à Chambord, lorsque la tête du
couvent Sean Bond နန်းတော်ကိုဘုရင်နဲ့နန်းတွင်ချွေရန်တွေလာကြတဲ့အခါသူတို့ယထာလုံးနန်းကြီးရဲ့ရှေ့ဆုံးယထာလုံးက Sean Bond ကိုရောက်နေတာတော့နောက်ဆုံးရထလုံးက16ကီလိုမီတာဝေးတဲ့ဘလူးဝါမြို့ကနေမထွက်နိုင်သေးလောက်အောင်ရှည်တယ်လို့ပြောစမှန်ရှိပါတယ်စစ်သားတွေနန်းတွင်အရာရှိတွေပါဝင်လူ 2,300 လောက်အပြင်ပရိဘောကပစ္စည်းတွေပါတယ်လာကြတာမျိုးပါ14ရောက်မြောက်လူဝီဘီယင်ဗာဆိုင်းနန်းတော်မှာနမ်မဆိုင်ခင်1685ခုနှစ်မတိုင်ခင်အထိကပြင်သစ်ဘီယင်တွေတနေရာထဲမှာအတီတကျနန်းဆိုင်နေကြတာမျိုးမဟုတ်ပါဘူးဘရင်သွားရနောက်ကိုအုတ်ချုပ်ရေးအဖွဲတာဝန်ရှိတဲ့တစ်ဖွဲ့လုံးလိုက်သွားနေကြရတာမျိုးဖြစ်ပါတယ်
။လွားဒေတာရဲ့မှာရှွန်ဘောနန်းတော်လိုပဲရှေးဟောင်းလက်ရာရှတိုဒူရှနောစုဆိုတဲ့အစအဦးကလည်းကဘာလဲဧည့်သည်တွေကိုဆွဲဆောင်ထားတဲ့အစအဦးကြီးတစ်ခုဖြစ်ပါတယ်။ရှဲမြစ်ပေါ်မှာတည်ဆောက်ထားတဲ့ဒီအစအဦးကြီးကို17ရာစုလောက်ထဲကမူလတည်ဆောက်ခဲ့တာဖြစ်ပြီး16ရာစုမှာအခုမြင်နေရတဲ့ပုံဖြစ်အောင်လို့မွမ်းမံတည်ဆောက်ခဲ့တာဖြစ်ပါတယ်။ဒုတိယမြောက် honorary ဘုရင်ရဲ့ကျင်ရတော့ Catherine du Medici ဒီမှာနေထိုင်သွားခဲ့စဉ်ဆေးဖို့ဆက်ရမှာတုံးခဲ့တဲ့ပစ္စည်းတွေကိုအခုအချိန်ထိပုံစံမပြတ်တွေ့ရနိုင်ပါတယ
် Dans cet endroit on trouve un certain nombre de collections qui ont été
ဒီနန်းတော်ထဲမှာဘုရင်အဆက်ဆက်လက်ထက်မှာအသုံးပြုခဲ့ကြတဲ့ပစ္စည်းတွေအစုံလိုက်ရှိပါတယ်ပြားလိုက်တာဝယ်ရှိသူတွေက10နှစ်လောက်အချိန်ယူပြီးပြန်လည်စုဆောင်ထားခဲ့ကြတာပါအိုရီခွက်တွေအပြင်ဒီနန်းတော်တွေကအဆောက်တစ်ခုမှနေထိုင်သွားခဲ့တဲ့ Catherine du Medici အသုံးပြုခဲ့တဲ့စီးပေါ်ဆက်တဲ့နေရာမှာသုံးတဲ့ပစ္စည်းကူရတွေပါအခုထိရှိနေပါသေးတယ်
။ပြင်သစ်နိုင်ငံအလဲပိုင်းကလွားတောင်ကြားဒေသဟာတစ်ပင်ပတ်မှတ်နေတဲ့လှပတဲ့ဒေသတစ်ခုဖြစ်ပါတဲ့ဒီဒေသကိုလာလည်ကြသူတွေအနေနဲ့ဒေသအလှအဖြစ်ဒီနန်းတော်ဟောင်းကြီးတွေကနေပြင်သစ်သမိုင်းကိုပါတည်သွားနိုင်ကြမယ်လို့ပြားတိုက်တာဝန်ခံတွေကယုံကြည်နေကြပါတယ်။
On s'est rendu compte qu'en fait par des enquêtes internes par exemple ce que les visiteurs viennent
chercher တော့တောင်ကြဒေတာကိုဧည့်သည်တွေဘာကြောင့်လာလဲကြသလဲဆိုတာစစ်တမ်းကောက်ကြည့်တဲ့အခါအဓိကကတမိုင်းကြောင့်ဆိုတာကိုသိရှိခဲ့ရပါတယ်ပြင်သစ်လူမျိုးတွေမှာမဟုတ်ဘဲနိုင်ငံခြားသားတွေကလည်းပြင်သစ်တမိုင်းကိုသိချင်ကြတာစိတ်ဝင်စားရှိကြတာတွေတွေ့ရပါတယ်
ပြင်သစ်တော်လာရင်မဖြစ်ခင်ပြင်သစ်တော်ဝင်မိသားစုတွေဘလို့နေထိုင်ခဲ့ကြသလဲဆိုတာကိုကိုယ်တိုင်မြင်တွေ့နိုင်တဲ့ပြင်သစ်နိုင်ငံအလဲပိုင်းလွားဒေသမှာရှိတဲ့ရှန်ဘောနဲ့ရှနိုဆူအစအဦးကြီးတွေစီကိုနိုင်ငံတကာကလာလေကြတဲ့ဧည့်သည်တွေတစ်နှစ်တစ်နှစ်ကိုတန်းနဲ့ချီရှိပါတယ်။နှစ်ပေါင်း900ကျော်တက်တန်းရှိနေပြီဖြစ်တဲ့အစအဦးကြီးတွေစီကိုလာလေကြသူတွေအနေနဲ့ Renaissance Kit ထဲကပြင်သစ်ဘိသူကလက်ရာနဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုကိုယ်တိုင်မြင်တွေ့နိုင်ကြမှာဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း900ကရှိခဲ့တဲ့အခြေအနေအတိုင်းကိုလည်းခေတ်သစ်နည်းပညာတွေရဲ့အကူအညီကနေတဆင့်လေ့လာနိုင်မှာဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မောမ
အခုတော့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခဏကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံမှာ2020ခုနှစ်ကဆီယနာသိမ့်ပြီးတဲ့နောက်နိုင်ငံသားမှတ်ပုံတင်အမှတ်9မြင်းဆောင်နဲ့စတဲ့စကိုင်းတိုင်း10မြင်းဆောင်နဲ့စတဲ့မကွေးတိုင်းကပြည်သူတွေအဖို့နေထိုင်လုပ်ကင်စားတောက်ကြဖို့အခက်အခဲတွေနဲ့ကြုံလာရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအတွက်တိုင်းတစ်ပါးအထိအလုပ်လုပ်ကင်ချဖို့ထွက်လာချရတဲ့အကြောင်းဒီသတင်းပတ်မန်းညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားကြပါရှင်။
ဆယ်ပြီပတ်လည်လောက်ရှိတဲ့အိမ်ခန်းလေးထဲမှာဟင်းချက်ဖို့ပြင်ဆင်နေတဲ့မခင်မဝင်းကမြမပြည်အလဲပိုင်းမကွေးတိုင်းကနေထိုင်းနိုင်ငံကိုရွှေ့ပြောင်းအလုပ်သမားဘဝနဲ့ရောက်ရှိနေသူတူပါမြမနိုင်ငံရဲ့ရှစ်မြင်းဆောင်နဲ့စတဲ့မကွေးတိုင်းနဲ့ငါးမြင်းဆောင်နဲ့စတဲ့စကိုင်းတိုင်းကနိုင်ငံသားမှတ်ပုံတင်ကင်ဆောင်ထားသူတွေအနေနဲ့ပြည်ရင်းမှာအလုပ်ကံရဖို့ခက်ခဲတာတွေနေထိုင်ရတာလည်းလုံခြုံမှုမရှိတာတွေခရီးသွားလာရမှုခက်ခဲတာတွေနဲ့ကိုယ်ပိုင်တောင်းရလှုပ်ရှားဖို့ကအစားအခက်အခဲတွေကြုံနေကြရတဲ့အတွက်ဒေသခံလူငယ်လူရွယ်အများစုကပြည်ပကိုထွက်ပြီးရရအလုပ်လုပ်ကိုင်းနေကြရတာပါ။
အလုံးမပြီးတော့တမီးတို့ကမှလုပ်ကိုင်းစားလို့မရဘူးလေ။မရတော့ဟိုတချို့ကထိုင်းနိုင်ငံကို online နဲ့တက်လာတယ်။ online နဲ့တက်လာတော့ဖမ်းမိတယ်ဘာညာပေါ့အလုံးမျိုး။ဖမ်းမိတယ်ဖမ်းမိပြီးတခါပြန်ပို့တယ်အပူဒုက္ခရောက်တာပေါ့တမီးတို့ကတော့အလုံးမျိုး။လုပ်ကိုင်းကတော့စားလို့မရဘူး။ဟိုကိုမြန်မာပြည်ကအလုတ်ကင်မပြီးရောအဲ့လိုတောင်လူရာစားလောက်တာလေအခုကတောင်လူရာစားလည်းလုတ်မရဘူးလေလုတ်မရဘူးဆိုတော့အဲ့အမှလုတ်မရရင်ဒီလိုစားလုတ်ကင်စားလို့မရတော့ဘူးလေအဲ့လို
စကိုင်းတိုင်းတပရင်းမြို့နယ်ကငါးမြင်းဆောင်နိုင်ငံသားမှတ်ပုံတင်ကိုင်ဆောင်တဲ့ဘိုးဘွားလက်ထက်ကလေးကလက်ငုပ်လက်ရင်းတောင်ရအလုပ်ကိုအေးအေးချမ်းချမ်းလုပ်ကိုင်သူတဦးဖြစ်သူမတ်ဦးကလည်းအခုတော့ထိုင်းနိုင်ငံမှာကော်ဆန်းလို့ခေါ်တဲ့စောက်လုံရေးအလုပ်သမားဘဝရောက်ရှိနေရပါတယ
်။လူငယ်တွေဆိုတော့ပေါ့နော်ဟိုလမ်းသွားရင်းနဲ့လည်း PDF ဆိုပြီးတော့အရင်အနှက်ခံစားရလည်းရှိတယ်။အလုပ်လုပ်တဲ့ဟာရလည်းကိုယ်လုပ်ချင်နိုင်တယ်လုပ်လို့မရဘူး။စကိုင်းတိုင်းကမြင်းဆောင်လေးဆိုလို့ရှိလို့ရှင်ခရီးသွားလာလို့ရှိလို့ရှင်လဲအစစ်စစ်ပို့ပြီးတော့ကျန်းတယ်အစစ်စစ်ပို့ပြီးတော့များတယ်နောက်ပြီးတော့ခရီးသွားတဲ့အချိန်လေးတဲ Google နေပါလေတဲလို့ရှိလို့ရှိလို့ရှင်လဲလက်မခံတဲ့အချိန်လေးတွေရှိတယ်အဲ့လိုဆိုတော့ဒီလိုပဲအခက်အခဲတွေကြောင့်မလို့ထိုင်းကိုတက်တဲ့လူတွေလည်းရှိရပေါ့နော်မြန်မာနိုင်ငံနဲ့လည်းအခုကတော့ဒုက္ခမျိုးမျိုးနဲ့ကြုံတွေ့နေရတာစကိုင်းတိုင်းကမြန်မာပြည်မှာနေတော့လဲအခက်အခဲရှိတယ်ထိုင်းမှာလာတော့လဲအခက်အခဲဖြစ်တယ်
မြန်မာပြည်မှာကြံရစ်ခဲ့တဲ့မိဘဆွေမျိုးမိတ်ဆွေတငယ်ချင်းတွေကတော့အခုချိန်ထိပြေးလွှာပုံအောင်ရင်နေကြရတယ်လို့ဆိုပါတယ်
။တမီးတို့အမေတွေကြာလေထွက်ပြေးနေတာ။ရွာကမကတ်တာမကတ်ရတဲ့တော့ကြာ။ဟိုတလောကကြတော့တမီးတို့ကမီးရှို့ပါတယ်။မီးရှို့တာတော့မာ85နာမည်ပါတော့အခုလဲရှို့နေရပဲလေ။ရှို့နေဆိုတော့တမီးတို့အမေတွေအခုလဲသူများရွာနေ။ဒါမှညာတော့ကတော့တော်တယ်ပြန်ရောက်။တော်တယ်မှနေ။တော်တယ်ကအရွာပစ္စည်းတွေတော့တော့တဲထားတယ်တော့တဲ့တဲထားတော့သူတို့စစ်တားတွေလာတယ်လေလာတော့အဲ့တော့တဲ့တော့အကုန်မှုရယ်လေမှုရတော့တမီးတို့ဆန်နေပါလေအကုန်အိုးအရာတဲထားတယ်အကုန်မီးရှို့ပါလေအခုတော့ဘာမှမရှိဘူးပေါ့တခါလည်းမဟုတ်ဘူးလေအဲဒီပါပြီးရင်ဟိုရွာဟိုရွာပြီးရင်ဒီပါအဲ့လိုလက်ပြောင်းနေရတာလေဒီပါအချိန်မပြေဘူးဆိုဟိုဘက်ရွာကိုပြန်တော့အဲ့လိုမျိုးပေါ့
မိမဆွေမျိုးအတိုင်းဝိုင်းနဲ့ကိုရွာလေးကိုလွမ်းနာကြအောင်ပြန်ချင်ကြပေမဲ့လက်ရှိအခြေအနေတွေကြောင့်မပြောင်းနိုင်ကြဘဲနေကြရသူတွေပါ
ပြန်ချင်တာပေါ့ကိုမြမပြေကိုမိသားစုစီပြန်ချင်တာပေါ့ဒီနိုင်ငံရေးကြောင့်မလို့မို့လမ်းနေပြန်မရအောင်လေခုလိုမျိုးအခက်အခဲဖြစ်နေတဲ့အချိန်ဆိုတော့ ဟိုမရှိလူရှိလူကိုမိသားစုနဲ့မဲ့အတူတူနေချင်းတယ်စကိုင်းတိုင်းဆိုလို့ရှင်ပို့တော့ဆိုးတယ်လေလမ်းနေမှာဖမ်းတယ်ပတ်စံနေတောင်းတယ်သူတို့ငါမြင်းဆောင်ဆိုလို့ရှင်ပို့ဆိုးတယ
်အများဆုံးတရားကြီးကိုပြီးစီချင်တယ်ပြန်လဲပြန်ချင်အများအကောအေးအမိသားစုရဲ့ဒုက္ခရောက်တယ်တူလဲနေချင်ပြန်ချင်တို့ဒီကအထွက်ပြရတဲ့ချိန်ဆိုရင်လိုင်းမပြီးဘူးလေဖုန်းနေပါလေဆယ်လုံးလေးရထောင်ကြရဲအဲဆိုရင်စိတ်ညစ်တယ်ပြန်ချင်တယ
်အရင်ကထိုင်းနိုင်ငံကိုအခြေခံအလုပ်တွေလုပ်ကိုင်မှုထွက်လာကြသူတွေအများစုကထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒေသတွေကတိုင်းရင်းသားလူမျိုးစုတွေကိုအများဆုံးတွေ့ကြရပေမဲ့အခုချိန်မှာတော့အခက်အခဲတွေကြီးကြီးမားမားရင်ဆိုင်နေကြရတဲ့မြန်မာပြည်စကိုင်းတိုင်းနဲ့မကွေးတိုင်းကရှစ်မြင်းဆောင်နဲ့ငါးမြင်းဆောင်ကိုကင်ဆောင်ထားကြသူတွေအများစုကိုပါထိုင်းနိုင်ငံကအောက်ခြေလုပ်ငန်းခွင်တော်တော်များများမှာတွေ့မြင်နေကြရတာဖြစ်ပါလိမ့်ရှင်
မညညလိုရဲ့နေရာပေါင်းစုံအချောင်းဆောင်သတင်းပတ်ဆက်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်ဆက်ကဏ္ဍတွေကိုတော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်အခုတော့သတင်းချင်းချုပ်ကိုဦးတင်မောင်တန်းကတင်ပြပေးပါမယ်
2020အမေရိကန်ရွေးကောက်ပွဲရက်လက်ကိုတပ်ပရာဟောင်းထရမ့်နဲ့သူ့မဟာမိတ်တွေကပယ်ဖျက်ဖို့ကြိုးစားခဲ့မှုနဲ့ဆက်နွယ်ပြီးဒုတိယတပ်ပရာဟောင်းမိုက်ပက်စာတရားရေးဌာနအထူးစုံစမ်းရေးတရားသူကြီးရှေ့မှာအစ်စ်ခံရမယ်လို့ဖက်ဒရယ်တရားသူကြီးကဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုအများအသိမထုတ်ပြန်သေးပေမဲ့နီးစပ်တဲ့သတင်းရင်းမြစ်နှစ်ရက်ကိုအင်္ဂါနေ့ကပြောခဲ့တာကိုကိုးကားပြီး AP သတင်းကရေးထားပါလား။2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာသူလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီး Pets အနေနဲ့ပြောကြားဖို့မလိုကြောင်းဒါပေမဲ့ Tabra Hong Trump အနေနဲ့ဥပဒေနဲ့မညီလှုပ်ဆောင်ခဲ့တယ်လို့ယူဆနိုင်တဲ့အကြောင်းတွေကိုတော့ဖြေဆိုရမယ်လို့ Federal တရားသူကြီးကဆုတ်ဖြတ်ခဲ့တဲ့အကြောင်းဒီအကြောင်းကိုသိတဲ့ AP ရဲ့သတင်းအရင်းမြစ်တူက AP သတင်းကိုပြောကြားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားပါတီတွေကိုစစ်ကောင်စီကဖျက်သိမ်းလိုက်တာဟာကုလသမဂ္ဂကလိုလားတဲ့တရားလာရမဟုတ်ဘူးလို့အတွေ့အမှုချုပ်ရုပ်ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရစ်ကအင်္ဂါနေ့ကကုလသမဂ္ဂမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်ဒီမိုကရေစီကိုပြန်သွားပြီးဒေါ်အောင်ဆန်းစုကြည်နဲ့တခြားသူတွေလွတ်ပေးတာကိုမြင်လို့ပါတယ်လို့သူကဆိုပါတယ်2021အာဏာသိမ်းပြီးဖိနှိပ်မှုတွေကြားမှာလုတ်ခဲ့လုတ်မဲ့ရွေးကောက်ပွဲကယုံကြည်နိုင်မှန်းမရှိဘူးလို့ဘရပ်ဆဲအခြေစိုက်နိုင်ငံတကာအကြံတဲလေးလိုက်အဖွဲ့ ICG ကအင်္ဂါနေ့မှာထုတ်လိုက်တဲ့အစီရင်ခံစာထဲမှာပြောထားပါတယ်ယူကရိန်းနိုင်ငံမှာတော့မြို့တော်ခီးဖ်နဲ့အနီးတစ်ဝိုက်ကိုရုရှားတပ်ကဝင်ရင်ကနေအပြင်းထန်တိုက်ခိုက်နေပါတယ်အဲ့ဒီမှာအီရန်နိုင်ငံသုံးမောင်းသူမဲ့လေယာဉ်တွေအသုံးပြုခဲ့တယ်လို့ယူကရိန်းဘက်ကပြောပြီးဒရုန်းတွေအားလုံးကိုယူကရိန်းရဲ့လေကြောင်းရာကာကွယ်ရေးတပ်တွေကပစ်ချနိုင်ခဲ့တယ်လို့ဆိုပါလေလက်တလောတင်းတွေရတော့ထိခိုက်မှုမရှိဘူးလို့ပြောပါတယ်ယူကရိန်းတင်ဖို့သီးနှံတွေကပို့ရအရာရောက်မရောက်ဘလို့နီးလန်းနဲ့သိနိုင်မလဲဆိုတော့ကိုရိုမေးနီးယားနဲ့ပိုလန်နိုင်ငံတို့ကဥရောပကော်မရှင်နဲ့ဆွေးနွေးနေကြတယ်လို့ပိုလန်နဲ့ရူမေးနီးယားဝန်ကြီးချုပ်တွေကအင်္ဂါနေ့မှာပြောလိုက်ပါတယ်
။သတင်းချင်းချုပ်ကိုဥတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတူမီတာ32.51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.